Welcome to the Voice of America in Burmese.
Mingla mne khin ma thora shin mya shin VOE Myanmar Bai season ye 2020 pi ni November la 4 ye Boudhu ni mne khin season 2 go American pi daw su myo ro Washington DC ga ni sa tin thau lwin ni ba bi Thora shin mya shwin lan chan mye cha ba si shin American pi daw su ma COVID-19 ku set pyan nat mu che ni ya VOE Myanmar Bai season 2 go poun san tin ne thau lwin pi ni ba de အခုအရင်ဆုံးတော့အမေရိကန်သမ္မတရွေးကောက်ပွဲနောက်ဆုံးရအခြေအနေတွေနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအရင်ဆုံးတင်ပြပေးပါမယ်ကျမသင်္ကီထိုက်ပါအမေရိကန်ရဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ကိုနောက်၄နှစ်အတွက်သမ္မတအဖြစ်ဆက်ပြီးထားမလားဒါမှမဟုတ်လဲဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုရွေးချယ်မလားဆိုတာကိုဆုံးဖြတ်ဖို့အတွက်အင်ကာနေ့မှာတန်ပေါင်းများစွာသောအမေရိကန်နေမဲထွက်ထဲကြပါတယ်အခုအတန်လွှင့်နေချိန်မှာတော့အမေရိကန်စံတော်ချိန်အင်္ဂါနေ့ညပိုင်း6နာရီခွဲကျော်ပဲရှိနေသေးတာကြောင့်နိုင်ငံတော်မှာဆက်ပြီးတော့မဲပိနေကြဆဲဖြစ်ပြီးမဲယုံထွေးလည်းမပိတ်ကြသေးပါဘူးရွေးကောက်ပွဲနေ့ဖြစ်တဲ့အင်္ဂါနေ့အစောပိုင်းမှာတော့မစ္စတာဘိုင်ဒန်ကဒလဝဲခရီးယန်ဖျားချောင်းလူမှုဝတ်ပြုဆုတောင်းပွဲကိုတက်ရောက်ပြီးရွေးကောက်ပွဲနေ့ကိုစတင်လိုက်ပါတယ်သူငယ်စဉ်ကနေထိုင်ခဲ့ရာပန်ဆယ်ဗေးနီးယားပြည်နယ်စကရန်တန်မြို့ကိုသွားရောက်စဉ်အတွင်းမှာတော့သမ္မတရွေးကောက်ပွဲဝင်ရတာကအမေရိကန်ရဲ့စံတန်ဘိုးတွေကိုပြန်လည်အသက်သွင်းဖို့ဖြစ်တယ်လို့မစ္စတာဘိုင်ဒန်ကထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်။ပင်ဆယ်ဗေးနီးယားကတခြားမြို့နှစ်ခုကိုလည်းတွားရောက်ခဲ့ပြီးတဲ့နောက်မစ္စတာဘိုင်ဒန်ကညနေခင်းမင်ကွန်းပြောမဲ့ဒလဝဲကိုပြန်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ Fox and Friends အစီအစဉ်မင်းမြန်ကန်းနဲ့အင်ကာနီမနက်ခင်းကိုစတင်ပါတယ်။အောင်ပွဲထွက်လာရင်ထွက်လာတဲ့အခါမှာသူအနေနဲ့အနိုင်ရသူဖြစ်ကြောင်းကြေညာပါမယ်လို့ပြောဆိုခဲ့ပါတယ်။ဝါရှင်တန်မြို့ပြင်ကသူ့ရဲ့ရွေးကောက်ပွဲဆိုင်ရာရုံးချုပ်ကိုသမ္မတထရပ်တွားရောက်ခဲ့ပြီးတဲ့နောက်အိမ်ယူရိုကိုပြန်ပါတယ်။အရှုံးဒါမှမဟုတ်လဲအနိုင်မိန်ခွန်းအတွက်သူ့အနေနဲ့စဉ်းစားချက်မရှိကြောင်းရွေးကောက်ပွဲစည်းရုံးရေးဌာနချုပ်မှသမ္မတထရပ်ကပြောပါတယ်။ဒီနှစ်ခုတည်းကတစ်ခုပဲလုပ်ရဖို့မျှော်လင့်ကြောင်းအနိုင်ရတာကလွယ်ကူကြောင်းအရှုံးကတော့ဘယ်တော့မှမလွယ်ကူကြောင်းသူ့အတွက်တော့မလွယ်ဘူးလို့လည်းပြောပါတယ်။နိုင်ငံကိုဥဆောင်နိုင်တဲ့အရေးအချင်းမရှိဘူးဆိုပြီးသမ္မတလောင်းနှစ်ဦးစလုံးတို့ကတော့ဒီအပိုင်းအတွင်းမှာပဲအပြန်အလှန်ဆွဆွဲနေကြတာပါအမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါပြန့်နှံ့ဖြစ်ပွားနေတဲ့ကာလအတွင်းရွေးကောက်ပွဲအတွက်ကြိုတင်မဲပေးသူက96သန်းကျော်ရှိပါတယ်ဒါဆိုရင်2016ရွေးကောက်ပွဲတုန်းကမဲထည့်သူစုစုပေါင်း139သန်းရဲ့3ပုံ2ပုံကျော်အရေးအတွက်လည်းဖြစ်ပါတယ်ရှင်အမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုအနှောက်ယှက်ပေးဖို့အမေရိကန်မလိုလားသူတွေကကြိုးစားမယ်ဆိုတဲ့အရေးလက္ခဏာတွေရှိတော့လည်းပဲဒီလိုနှောက်ယှက်ပေးဖို့လုပ်တာတွေမအောင်မြင်မှုကိုလည်းအစိုးပိုင်းအထောက်အထားတွေကပြသနေပါတယ်။ပြည်ပကနှောက်ယှက်ဟန်တားမှုတစ်ခုကအခုကျင့်ပါတဲ့ရွေးကောက်ပွဲမဲပေးမှုကိုထိခိုက်သက်ရောက်မှုမျိုးမတွေ့ရကြောင်းအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနယာယီဝန်ကြီးချက်ဝုဖ်ကမဲယုံနေစာဖွင့်ပြီးနိုင်ရီပိုင်းအတွင်းလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ရွေးကောက်ပွဲစနစ်စီစဉ်ထားရှိမှုကခိုင်ခိုင်မာမာရှိနေကြောင်းဒါပေမဲ့ဆက်ပြီးသတိထားစောင့်ကြည့်နေတယ်လို့ဝင်းကြီးဝော့ကပြောပါတယ်ဒီသတင်းပတ်တည်းအတွင်းရွေးကောက်ပွဲအတွက်ရည်ကြည့်တယ်လို့ရှုမြင်ထားတဲ့စနစ်တွေတဲကိုထိုးဖောက်ဝင်ရောက်ဖို့ကြိုးစားမှုအ ਨੇ စုံနှစ်ခုရှိပြီးအီရန်နဲ့ရုရှားတို့ကဖြစ်ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုထားတာပါဒီကြိုးပမ်းမှုနှစ်ခုမှာအင်တာနက်ကနေထိုးဖောက်ဝင်ရောက်သူဟက်ကာတွေကမဲဆန္ဒရှင်မှတ်ပုံတင်စင်းတွေနဲ့သက်ဆိုင်တဲ့အချက်လက်တွေကိုခိုးယူသွားနိုင်ခဲ့ပြီးအီရန်ဟက်ကာတွေကတော့ပြည်နယ်တစ်ခုရဲ့ database ကိုထိုးဖောက်ဝင်ရောက်နိုင်ခဲ့ပြီးအဲ့ဒီကရတဲ့အချက်လက်တွေကိုသတင်းမှဖြန့်ချီရေးလှုပ်ရှားဆောင်ရွက်မှုမှာသုံးခဲ့ပါတယ်။ဒီအင်တာနက်တိုက်ခိုက်မှုတွေကိုအမြန်တားဆီးနိုင်ခဲ့ပြီးရွေးကောက်ပွဲရလတ်အပေါ်တက်ရောက်မှုမရှိနိုင်ဘူးလို့အင်ကာနေ့မှာပဲအာနာပိုင်တို့ကပြောဆိုထားပါတယ်ရှင်ဗြိတိန်နိုင်ငံတွင်အကြမ်းဖက်ဝါရစဲချင်းချောက်မှုအဆင့်တိုးမြင့်ကြောင်းပြည်ထရေးဝန်ကြီးကအင်ကာနေ့မှာကြေညာပါတယ်ပြင်သစ်နဲ့ဩစတြေးလျနိုင်ငံတွေမှာလက်တလောအကြမ်းဖက်ဝါဒီတိုက်ခိုက်မှုတွေရှိလာပြီးနောက်ဗြိတိန်နိုင်ငံတွင်အကြမ်းဖက်ဝါရစဲချင်းချောက်မှုကိုအရင်ကအကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်ခြေရှိတဲ့အဆင့် substantial သတ်မှတ်ချက်ကနေအကျန့်ဖက်ဝါရစဲတိုက်ခိုက်မှုဖြစ်နိုင်ခြေများတဲ့အဆင့် severe ကိုတိုးမြှင့်သတ်မှတ်လိုက်တာဖြစ်ပါတယ်။ ဗြိတိန်ထောက်လှမ်းရေးအေဂျင်စီ MI5 ရဲ့သတ်မှတ်ချက်အရ Severe အဆင့်3ပေးချက်ကတော့အကြမ်းဖက်ဝါဒီတိုက်ခိုက်မှုဖြစ်နိုင်ခြင်းများတယ်လို့ဖော်ပြထားတာပါဒီသမချက်ဟာဆိုရင်ဗြိတိန်နိုင်ငံတွင်ချင်းချောက်မှုအန်ဒီရဲ့သတိပေးချက်အဆင့်5ခုမှာစရုပ်ထမြောက်အဆင့်လည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတစ်နှစ်နီးပါးရင်ဆိုင်နေရတဲ့ COVID-19 ကပ်ဘေးဟာအလွန်ဆိုးရတဲ့အဆင့်ကိုရောက်နေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကိုရိုနာဗိုင်းရပ်စ်ရာလုပ်ငန်းအဖွဲ့ကအဓိကအဖွဲ့ဝင်တဦးကပြောဆိုလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်လုပ်ငန်းအဖွဲ့ကဒေါက်တာဒက်ဖရော့ဘီယက်စ်ကအစိုးရတာဝန်ရှိသူတွေအနေနဲ့နိုင်ငံတွင်းအသောအလာတက်မြင့်ပိတ်ပင်မှုနဲ့ဗိုင်းရပ်စ်ထိန်းချုပ်ရေးကြားအထူးအာရုံစိုက်ချိန်ညှိဆောင်ရွက်ကြဖို့တင်းနှလာနေကအမှားစာထုတ်ခဲ့တာပ
ါ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 လိုင်းဒိုမီတာ40 kHz 9.33ပိုင်းဒိုမီတာ57 kHz 5805နဲ့ပိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကဗုဒ္ဓဦးနဲ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။သတင်းတွေကိုကျွန်တော်ဇော်ဝင်းလိုင်ကဆက်လက်ကြီးညာပေးသွားပါမယ်။မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာနိုဝင်ဘာ3ရက်နေ့မှာ1198ယောက်ထပ်တိုးပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ည7နာရီထုတ်ပြန်ချက်အရသေဆုံးသူကလည်းနောက်ထပ်25ယောက်ရှိပါတယ်။ဒါကြောင့်အင်္ဂါနေ့အထိစုစုပေါင်းအတည်ပြုလူနာ 95,104 ယောက်၊သေဆုံးလူနာ 1,308 ယောက်ရှိပါတယ်။အင်္ဂါနေ့အတွက်ဓာတ်ခွဲမှုနမူနာစုစုပေါင်း 13,642 ခုကိုစစ်ဆေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ဖြစ်ပွားမှုနဲ့သေဆုံးမှုအနည်းဆုံးဖြစ်စေဖို့အတွက်ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကကာကွယ်ထိန်းချုပ်ကူတာရေးလုပ်ငန်းတွေကိုအစွမ်းကုန်အားထုတ်ဆောင်ရွက်နေတယ်လို့ပြောကြားပါတယ်။ပြည်သူတိုင်းအနေနဲ့လည်းကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေမှာတာဝန်သည့်ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ခင်ဗျာ။ဩစတြေးလျရေတပ်ဟာဂျပန်၊အိန္ဒိယနဲ့အမေရိကန်စစ်သင်္ဘောတွေနဲ့အိန္ဒိယသမုဒ္ဒရာအတွင်းအင်္ဂါနေ့ကပြုလုပ်ကြတဲ့မဟာဗျူဟာစုံစည်းမှုအထိမ်းအမှတ်မလဘာစုပေါင်းစည်းရေးလေ့ကျင့်မှုမှာပါဝင်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဩဇာကြီးဆိုးရေးအရှိန်မြင့်လာတဲ့အချိန်မှာအခုလိုစည်းရေးလေ့ကျင့်မှုပြုလုပ်ခဲ့ကြတာဖြစ်ပါတယ်။တရုတ်ကိုတံပြန်ဖို့အလို့သဘောစုစည်းထားတဲ့ဒီ Quad ခေါ်အုပ်စုထဲမှာဩစတြေးလျကိုအိန္ဒိယကထည့်သွင်းလိုက်တာဟာအမေရိကန်ရဲ့တွန်းအားပေးမှုကြောင့်ဖြစ်ပါတယ်။အရင်ကဒီလိုပါဝင်ခဲ့မှုကြောင့်တရုတ်နိုင်ငံရဲ့မယံမနာကန့်ကွက်ပြောဆိုမှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက် 73 နှစ်အကြာမှာဩစတြေးလျအနေနဲ့ဒီစီးရေးလက်ချက်မှုမှာပြန်လည်ပါဝင်လာတာဖြစ်ပါတယ်။ဒါပေမဲ့ဒီချိန်မှာတော့မလဘာစီးရေးလက်ချက်မှုမှာပါဝင်တဲ့လေးနိုင်ငံတို့ဟာတရုတ်ကိုထိန်းချုပ်ရေးအတွက်ရည်ရှိမဟာဗျူဟာတရားချမှတ်ဖို့ရည်ရွယ်ကြတာဖြစ်တဲ့အတွက်ပုံမှုအတွန့်ရှည်လိမ့်မယ်လို့သုံးသပ်သူတွေကဆိုပါတယ်။မလဘာစီးရေးလက်ကျင့်မှုဟာ1992ခုနှစ်မှာအိန္ဒိယနဲ့အမေရိကန်နှစ်နိုင်ငံစတင်ခဲ့တာဖြစ်ပြီး2018ခုနှစ်မှာဂျပန်ကအမြဲတမ်းအဖွဲ့ဝင်အဖြစ်ပါဝင်လာတာပါ။တခြားနိုင်ငံတွေလည်းအခါအလျော်စားပါဝင်ခဲ့ကြတာရှိပါတယ်။ဩစတြေးလျရဲ့စီးရေးအသုံးစရိတ်ဒီအတွက်ဒေါ်လာဘီလီယံချီရှိလာနိုင်တယ်လို့သုံးသပ်သူတွေကပြောဆိုကြပါတယ်။ဩစတြေးလျတရုတ်တန်တပန်ဆက်ဆံရေးဟာလည်းဒီနှစ်အတွင်းပိုမိုဆိုးဝါးလာနေပါတယ်ခင်ဗျာ။အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားဟောင်းကြီးဒီယေဂိုမာရာဒိုနာဟာအုံနောက်သွေးကြောပိတ်တဲ့အတွက်မြို့တော်ဘွယ်နိုအယ်ရစ်ကဆေးရုံမှာဒေသဆန်တော်ကြီးအင်္ဂါနေ့မှာခွဲစိတ်ကုသမှုခံယူမယ်လို့သူ့ရဲ့ဆရာဝန်တွေကပြောပါတယ်။ဒါဟာတမယိုးကြခွဲစိတ်မှုတစ်ခုဖြစ်ကြောင်းနဲ့မာရာဒိုနာဟာစိတ်လက်ကြည်လင်မှုရှိနေကြောင်းသူ့ကိုခွဲစိတ်ကုသမဲ့ဆရာဝန်လီယိုပိုလ်ဒိုလူကေကပြောပါတယ်။အာဂျင်တီးနားနိုင်ငံကမ္ဘာဖလားရအောင်ဆွမ်းဆောင်ပေးခဲ့သူအသက်60ရှိပြီဖြစ်တဲ့မာရာဒိုနာဟာနေမကောင်းဖြစ်လာတာကြောင့်တနင်္လာနေ့ကဆေးရုံခေါ်သွားပြီးဆက်သက်ဆစ်ဆေးမှုတွေအတော်များများပြုလုပ်ခဲ့ပြီးတဲ့နောက်အခုလိုအုံနောက်ခွဲဆေးရမယ့်အခြေအနေကိုရောက်လာခဲ့တာပါဒီဆက်သက်ဆစ်ဆေးမှုအတွင်းအုံနောက်သွေးကြောပိတ်နေတာကိုတွေ့ခဲ့ရတာဟာဥကောင်းကိုရိုက်နဲ့ခံထားရတာဒါမှမဟုတ်ထိခိုက်ခံထားရတဲ့ဒဏ်ရာကြောင့်ဖြစ်နိုင်တယ်လို့ဆရာဝန်တွေကပြောပါတယ်ခင်ဗျာအင်အားကြီးတိုင်ဖုန်းတန်ကြောင့်လူပေါင်း 26,000 အိုးအိမ်မဲ့ဖြစ်ခဲ့ရတဲ့ဖိလစ်ပိုင်နိုင်ငံရဲ့ကျွန်းတကျွန်းမှာလျှက်စင်ပြီးပြန်လည်ရရှိရေးအတွက်လှနဲ့ချီပြီးအချိန်ယူရလိမ့်မယ်လို့ချစ်ချင်ဒီအဖွဲ့ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။တနာယီမိုင်140နှုန်းတက်ခတ်ခဲ့တဲ့တိုင်ဖုန်းဂိုနီဟာလူဇွန်ကျွန်းတောင်ပိုင်းကိုမုံဝင်ရောက်ခင်ကာတာဒွန်းနစ်ကျွန်းကိုတက်ခတ်ခဲ့တဲ့အတွက်အင်ဂျင်ပေါင်း 25,000 လောက်အဆက်အသွယ်လုံးဝပြတ်တောက်သွားခဲ့ပြီးရစ်ပေါ်ကစဲရေးအရာရှိတွေအဲ့ဒီကျွန်းပေါ်ကမြို့ရှိမြို့နယ်နဲ့ပြန်လည်အဆက်အသွယ်ရဖို့ကြိုးပမ်းနေကြပါတယ်။ကိုနီမုန်တိုင်းဟာအဲ့ဒီဒေသကိုမုန်တိုင်းမိုလဖ်တိုက်ခတ်ပြီးရက်တက်တဲ့တပတ်အကြာမှာထပ်မံတိုက်ခိုက်လာတာဖြစ်ပါတယ်။ကိုနီမုန်တိုင်းကြောင့်လူပေါင်း19ဦးသေဆုံးပြီးဒဏ်ရာရသူပေါင်း20လောက်ရှိတယ်လို့သိရပါတယ်။သေဆုံးသူအများစုဟာမုန်တိုင်းတိုက်ခတ်ဖြတ်တန်းခြင်းမတိုင်မီခလုံးနဲ့စခန်းတွေကနေထွက်သွားခဲ့ကြတဲ့သူတွေဖြစ်တယ်လို့အရေးပေါ်ကယ်ဆယ်ရေးအရာရှိတွေကပြောပါတယ်ခင်ဗျာ။ ဆုံးရသတင်းတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ကြပါပြီ
မင်္ဂလာပါအခုဆိုရင်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပတဲ့နေ့ကိုရောက်လာခဲ့ပါပြီနိုဝင်ဘာလ3ရက်အင်္ဂါနေ့မှာကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲနေ့မှာသက်ဆိုင်ရာမဲယုံတွေကိုလူကိုယ်တိုင်တွားရောက်မဲထဲကြတဲ့ဗာဂျီးနီးယားပြည်နယ်ကမြန်မာနယ်ပွားတချို့ရဲ့အတွေ့အကြုံတွေကိုတင်ဆက်မှာပါရှင်ကျွန်မအင်ဂျင်နိုင်ပါဗာဂျီးနီးယားပြည်နယ်ကမဲယုံတွေဖွင့်လှစ်ချိန်ဟာနနက်6နာရီကနေ9နာရီထိဖြစ်ပါတယ်။အင်္ဂါနေ့နနက်8နာရီပတ်ဝန်းကျင်လောက်ကျမရောက်ရှိခဲ့တဲ့လောက်ဒေါကောက်တီစတာလင်မြို့ပိုတိုမက်မူလာရန်ကျောင်းကမဲယုံမှာဆိုရင်ရာသီဥတုကလေတွေအရန်တိုက်ပြီးအေးနေပေမဲ့မဲလာပေးကြသူတွေတဖွဲဖွဲတွေ့မြင်ခဲ့ရပြီးတန်းစီစရာမလိုပဲတခါတည်းမဲပေးနိုင်ကြတာလည်းတွေ့ခဲ့ရပါတယ်။အဲ့ဒီမှာလာပြီးမဲပေးတဲ့မြန်မာနယ်ပွားတချို့လည်းရှိပါတယ်။
ဟုတ်ကဲ့ကိုသားကြီးအခုဒီသမရယူကောက်ပွဲပေါ့နော်ဒီနေ့နိုဝင်ဘာ3ရက်မှာကျင်းပတဲ့ယူကောက်ပွဲမှာအခုမဲယုံကိုရိုက်တာပြီးတော့မဲပေးတဲ့အတွေ့အကြုံရောက်ကြပါအောင်ရှင
်ကျွန်တော်အမေရိကန်မှာ follow တာဒါ3ချိန်မြောက်ရှိပြီပေါ့မတ်အင်ဂျင်ရဲ့နောက်တစ်ခုကအရင်တော့ဆိုရင်ဒီနေ့မှာလူတွေကအများများတယ်ဒီနေ့ကျတော့ချိုတီမဲတွေကတော်တော်များများဗုတ်လုံထားတော့ကျွန်တော်ချင်တာလူအများကြီးစောင့်ရမယ်ဒီနေ့ဒါပေမဲ့လူရှင်းရှင်းလေးလေးနဲ့ပေးရတာလည်းအရန်ကောင်းတယ်စီးစနစ်လည်းအရန်ကြတယ်ကျွန်တော်ပေးဖို့လည်းအရန်ကိုပြောတယ်ပေါ့ဒီမဲပေးရတာက2020မဲပေးရတာကဟိုအရန်ကိုပေါ့လေဟုတ်အပြိုင်ဆိုင်နေပေါ်ဒီ3နှစ်ထဲမှာဒီနှစ်ကအရန်ကိုအပြိုင်ဆိုင်နှစ်ဖြစ်တဲ့အတွက်ကျွန်တော်မဲပေးရတာအရန်ကိုစိတ်အားထက်သန်ပါတယ်ခင်ဗျာဟု
တ်ကဲ့
အလားတူကိုသားကြီးနဲ့အတူမဲလာပေးတဲ့ဇနီးဖြစ်သူမက်ကြီးကြီးဆွေကလည်းလူကိုယ်တိုင်မဲပေးရတဲ့အကြောင်းရင်းကိုအခုလိုပြောပြပါဗျ။အ
မားတို့ကတော့ပေါ့နော်ဘိုင်ဒန်ရစေချင်တယ်ပေါ့နော်။ဟောဒါပေမဲ့ဟိုမဲတွေကတော့မကောက်သေးသမျှတော့မသိဘူးပေါ့နော်။အခုဟာဟိုဘက်ကဟိုဘက်နဲ့ဒီဘက်ကတော့မသိမရင်ရှိနေတော့ဟိုနဲ့အကုန်လုံးပြည့်ရဲ့ result ကိုကြည့်ရမှာပေါ့နော်
။ Virginia ပြည်နယ်မှာတော့မဲဆန္ဒရှင်အများစုဟာဒီမိုကရက်သမ္မတလောင်း Joe Biden ကိုမဲပေးကြတာတွေ့ရပါတယ်။နောက်ထပ်မဲယုံဖြစ်တဲ့ Fall Church က Community Center ကိုကျွန်မသွားပြီးတော့ကြည့်တဲ့အခါမှာကိုရိုင်လာရောက်မဲပေးတဲ့မြန်မာနယ်ပွားတချို့လည်းတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။ Sushi လုပ်ငန်းရှင်ကိုငယ်ကတော့ဘသူ့ကိုမဲထည့်ခဲ့တယ်လဲဆိုတာအခုလို VOA ကိုပြောပါတယ
်။ကျွန်တော်ကတော့ဟို Democrat Party ကိုပဲကျွန်တော်ကဟိုကြိုက်တဲ့အတွက်ကိုကျွန်တော်တို့ဒီမိုကရက်ပါတီကနိုင်မယ်လို့မျှော်လင့်ပါတယ်။ဟုတ်ကဲ့မဲပေးတာဒီနေ့မနေ့မှကျွန်တော်တို့10နိုင်လောက်မှအခုရောက်တာဟိုလူတော်တော်လေးရှင်းပါတယ်။ဘာလို့ဆိုတော့ချိုတင်မဲပေးထားကြတာတော့အများကြီးဆိုတော့ကျွန်တော်တို့တိတ်ပြီးတော့ဟိုတန်းစီစောင့်ရမလို့ပဲနဲ့ဟိုလောလောကူကူပဲမဲပေးခဲ့ပါတယ်။
ဟုတ်ကဲ့
COVID-19 ကပ်ရောဂါကာကွယ်ရေးသတ်မှတ်ချက်စီးမင်းစည်းကမ်းတွေအတိုင်းမဲယုံတွေကလိုက်နာဆောင်ရွက်တာတွေ့ရကြောင်းလဲမဲလာပေးတဲ့ကိုငယ်ရဲ့ဇနီးဖြစ်သူမန်နီမာက VOA ကိုပြောပါရစေ။အဲ
လုတ်ပေးထားပါတယ်ညီမကြီး။ဟိုထုံးစံအတိုင်းပဲပေါ့နော်။တရက်နဲ့တရက်၆ပေးခွာရဲရတယ်။ပြီးတော့အဲ့တစ်ခါတော့အဲ့ဘောပြန်လေးသူတို့ပေးထားတော့အဲ့ဘောပြန်လေးရေပြင်းလွတ်ပြစ်ပေါ့နော်။အကုန်လုံးစီးစနစ်တကြနဲ့အကုန်လုံးဟန်ဆန်နေဒီဇိုင်းစာတို့ဘာလို့အကုန်ထားပေးထားတော့လေ။အကုန်လုံးအဆင်ပြေပါတယ်ညီမကြီး။ကာကွယ်ရေးအတွက်လည်းကျန်းမာရေးကိုလေ
။ဟုတ်ကဲ့။
မေရီလန်းပြည်နယ်ကချင်းတိုင်ရင်သားဇိုတုံမုံကလည်းဒီတစ်ချိန်သမရရွေးကောက်ပွဲအတွက်ချင်းတော်များများအရင်ကားတဲ့စာရင်မဲထည့်တာတွေ့ရတယ်လို့ VOE ကပြောပါတယ
်ကျွန်တော်တို့ချင်းတွေတော်တော်လေးမဲပေးကြတယ်ကျွန်တော်လည်းဆွေးနွေးကြတယ်ကျွန်တော်တို့ဒီမှာအမေရိကန်မှာနေပေမဲ့ကျွန်တော်တို့ဗီယက်နမ်ကပေါ့နော်ကျွန်တော်တို့ရဲ့မြန်မာနိုင်ငံကိုလည်းစဉ်းစားတယ်အဓိက US ရဲ့ foreign policy လို့ခေါ်မလားနိုင်ငံခြားရေးဆိုင်ရာအဲ့ဒါလည်းစဉ်းစားတော့ကျွန်တော်တို့တချို့ကတော့အခုဂျိုဘိုင်ဒန်တက်လာမယ်ဆိုရင်ပိုပြီးတော့ဝါရှင်တန် DC နဲ့ကျွန်တော်မြန်မာနိုင်ငံဆက်ဆံရေးကပူပေါင်းမယ်လို့ကြော်လင့်တဲ့ရှိတယ်။ဘာတိုင်ရှိတော့ခရီးံဘာတိုင်ရှိတော့ကနေကြည့်ပြီးတော့ဟိုတမတလက်ရှိတမတကိုဖက်ကိုအားတာမျိုးတွေလည်းရှိတယ်လို့ကျွန်တော်သုံးသပ်တယ်
အခုအမေရိကန်သမ္မတရွေးကောက်ပွဲအတွက်ကြိုတင်မဲပေးသူပေါင်းတန်းတရာကျော်ရှိနေပါတယ်။ဒါဟာ2016ခုနှစ်ကသမ္မတရွေးကောက်ပွဲမှာမဲထည့်သူစုစုပေါင်းရဲ့80ရာခိုင်နှုန်းကျော်ရှိနေတယ်လို့အမေရိကန်သတင်းဌာနတွေကဖော်ပြခဲ့ကြပါတယ်။အမေရိကန်လူငယ်အများအပြားမဲထည့်ကြတဲ့အကြောင်းရင်းကလည်း Black Lives Matter လိုမျိုးလူမျိုးရေးခွဲခြားမှုဆန့်ကျင်တဲ့နိုင်ငံရေးနှိုးကြားမှုတွေအပြင်းကျယ်မှုတွေရှိလာကြတယ်လို့လည်းသုံးသပ်ချက်တွေရှိနေပါတယ်။စာရိုက်ကတဆင့်ကြိုတင်မဲတွေပေးတဲ့နေရာမှာအမှားယွင်းတွေရှိနေတာအင်္ဂါနေ့ကတချို့ပြည်နယ်မဲယုံတွေမှာမဲပေးတဲ့ဆက်ချုံယွင်းမှုတွေစတဲ့အခက်အခဲတွေလည်းရှိခဲ့ပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာနိုဝင်ဘာ3ရက်နေ့ကကျင်းပတဲ့2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်နယူးယောက်ကမဲယုံတွေမှာဂုတိမဲဆက်ပေးနေကြဆဲဖြစ်ပါတယ်နယူးယောက်ဒေသစံတော်ချိန်ည9နာရီအထိမဲယုံတွေဖွင့်ထားသည့်အတွက်အခုအတန်လွင့်နေချိန်အထိမဲပေးနေကြတာပါဒီနယူးယောက်မြို့မှာနေထိုင်ကြတဲ့မြန်မာအမေရိကန်တွေကလည်း Republican သမ္မတအလောင်း Donald Trump နဲ့ Democratic သမ္မတအလောင်း Joe Biden တို့နှစ်ဦးတည်းကသူတို့ကြိုင်နှစ်သက်ရာကိုရွေးချယ်မဲပေးခဲ့ကြပါတယ်။ New York မြို့ကလုပ်ငန်းရှင်တဦးဖြစ်တဲ့ Wu Mo Chang က Joe Biden ကိုမဲပေးခဲ့တယ်လို့ဆိုပါတယ်
။ဟုတ်ကဲ့အဲကျွန်တော်ကတော့ဒီနှစ်မှာ Joe Biden ကိုကျွန်တော်ပြီးတယ်။ Joe Biden ကိုထည့်ရတဲ့အကြောင်းရင်းဒီလိုပြဟို Donald Trump ကဒီ COVID ကိုတိကျမကင်တွေ့တဲ့အချိန်ကြတော့စီးပွားရေးမှာထိုးကြတယ်တခါတည်းကိုဘာကြောင့်ထိုးကြလဲလူတွေကတီကုန်ကြတာလေတီကုန်ကြတော့အပြင်းမထွက်ရဲဘူးလေအပြင်းမထွက်ရဲတော့နောက်ဆက်တွဲစီးပွားရေးတွေကရိုင်းတော့အခုအဲ့ဒီရဲ့ဒီရဲ့ဆက်ပြီးခံစားနေရပြီ2021မှာဒီလူကမပြောင်းမှုဆိုရင်ဒီကရက်ကဒီထက်ပိုကြီးဖို့ပဲရှိတော့တယ်ဘာကြောင့်လဲသူမှမကာကွယ်ဘူးဒီ COVID ကြီးကိုကာကွယ်ဖို့အတွက်လည်းသူစိတ်မဝင်စားဘူးဆိုတော့အဲ့ဒီမှာပြဿနာအကြီးကြီးရှိတယ
်မိသားစုနဲ့နယူးယောက်မြို့မှာနေထိုင်တဲ့ဒေါ်မီမီကတော့သမရထွန့်ကိုပြန်နိုင်စေချင်သူပ
ါထွန့်ကိုထည့်ပြပါတယ်ဘာကြောင့်လဲဆိုတော့တခုမှပြောင်းလဲမလားလို့ပါဟိုဒီမိုကရက်ကတော့ကောင်းတယ်ပေါ့နော်နိုင်ဆိုတဲ့ကိုယ်တည်းလဲဒီမိုကရက်ပါတီဝင်နေမှာပဲဒါပေမဲ့ဟိုနည်းနည်းများပြော့သွားလားလို့ပါတချို့ကိစ္စတွေမှာရရဲတင်းတင်းကင်ဆွဲစီနေတာပါပြပြတသားကင်ဆွဲစီနေတာအကွန်ပေးရတာအမတို့ကပေးရတာလေနောက်တစ်ချက်ကလည်းဟိုထွန့်ကလည်းဟိုစီးပွားရေးသမားဆိုတော့ထွန့်ကနည်းနည်းပြောင်းလဲမလားလို့ပါပြဿနာများများမရှာဘူးနော်ပြီးရောပေါ့နော်ရောပြပြသမရတွေကဟိုအဲ့ဒီအမေရိကန်ကပြောတာလေဟိုဟိုနေရာဆက်ဟိုစစ်မှလည်းပါလိုက်ဟိုဘက်နိုင်ငံဖြစ်လဲပါလိုက်ဒီဘက်နိုင်ငံဖြစ်လဲပါလိုက်ပြီးကိုရီးယားနိုင်ငံမှာအကျိုးတွေကြီးပဲဆိုတော့အဲ့ဒါပ
ါနယူးယောက်မြို့လောင်းအိုင်လန်မှာကြိုတင်မဲပေးခဲ့သူဦးစုံမင်းကတော့အမေရိကန်ရဲ့ဒီမိုကရေစီစံတန်ဖိုးတွေကိုနှစ်သက်တဲ့အတွက်ဂျိုးဘိုင်ဒန်ကိုသူမဲပေးခဲ့တယ်လို့ပြောပါတယ
်ကျွန်တော်ဒီနှစ်မှာတော့Democratic Party ရဲ့သမ္မတလောင်းဂျိုးဘိုင်ဒန်ကိုရေးခဲ့တယ်။ဂျိုးဘိုင်ဒန်နိုင်ငံရေးလုပ်တဲ့48နှစ်ရှိတဲ့ဒုသမ္မတရှင်နဲ့နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌအနှစ်20နိုင်ငံရေးလုပ်တဲ့အမြဲတမ်းတွေ့အုံကောင်းတဲ့ပုံကိုဖြစ်တယ်။သမ္မတထရန့်ကိုသူ့ရဲ့အချိန်မှာ American First လို့ကြွေးကြော်နေပေမဲ့ကျွန်တော်တို့မထင်ဘူး။နောက်ထရန့်အနေနဲ့ကတင်းသားတွေနဲ့ပတ်သက်တဲ့ဟာတွေကိုစိတ်ဂရုမစိုက်ဘူးလို့မြင်တယ်။ American ပြောင်စုမှာဒီမိုကရေစီလီးကြကြနဲ့ကဘာကြီးကိုအုပ်ချုပ်လာတယ်။အစင်လာရှိတဲ့ဒီမိုကရက်တစ်ပါတီ၊အစင်လာရှိတဲ့ရီပပ်ဘလစ်ကန်ပါတီ။ကျွန်တော်တို့ဒီမိုကရေစီကိုမြတ်လို့တယ်။ဘယ်ပါတီနိုင်ငံကဘာဥဆောင်မှုနေရာမှာအမေရိကန်ရှိဖို့ပဲ။အခုလောလောဆယ်တော့သမ္မတထရန့်ကရီပပ်ဘလစ်ကန်မဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ရီပပ်ဘလစ်ကန်သမ္မတလောင်းကိုကျွန်တော်စဉ်းစားအောင်စဉ်းစားမှာ
။ဒီ2020အမေရိကန်ရွေးကောက်ပွဲမှာဂျိုတင်မဲပေးထားသူ68တန်းရှိတယ်လို့လူမှုစစ်တမ်းကောက်ယူရေးအဖွဲ့တွေရဲ့အစည်းအရသိရပြီးဒီရေအတွက်ဟာ2016ရွေးကောက်ပွဲမှာမဲပေးခဲ့သူစုစုပေါင်း139တန်းရဲ့3ပုံ2ပုံလောက်ရှိတယ်လို့ဆိုပါတယ်ဒီရွေးကောက်ပွဲအတွက်နယူးယောက်မြို့မှာဂျိုတင်မေးပေးသူ 1.3 တန်းရှိတယ်လို့နယူးယောက်မြို့ရွေးကောက်ပွဲကော်မရှင်ဆင်းမှဖော်ပြပါတယ်အမေရိကန်တနိုင်ငံလုံးမှာမဲပေးနိုင်ဖို့တတ်မှတ်ချက်ပြည့်မီသူတန်း240လောက်ရှိပြီးဂျိုတင်မေးရောလူကိုယ်တိုင်ပါ2020ရွေးကောက်ပွဲအတွက်မဲပေးမဲ့သူစုစုပေါင်းတန်း150ရှိနိုင်တယ်လို့စစ်တမ်းကောက်ယူရေးအဖွဲ့တွေကခန့်မှန်းထားပါတယ်ခင်ဗျာ
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိရနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00 နာရီထုတ်လင်းတဲ့ VUA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VUA Internet Website စာမျက်နှာ burmese.vuanews.com နဲ့ VUA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်ကြီးညိုပြက်စီမှုနဲ့ဖန်ဝရံထုတ်ခံထားရတာကိုတစ်နှစ်ကျော်ကြာတင်းရှောင်နေရကအာဏာပိုင်တွေထံဖမ်းခံဖို့ထွက်ပေါ်လာတဲ့ဦးရီရဲ့သူကိုသာသနာရေးဝန်ကြီးဌာနကအရေးယူခိုင်တွင်ပဲအစီအစဉ်ကိုပြောပြပေးခြင်းပါတယ်။ကျမမိခပါတစ်နှစ်ကျော်ကြာတင်းရှောင်နေရကမနေ့တုန်းကပဲအဖမ်းခံဖို့အာဏာပိုင်တွေကိုအကြောင်းကြားခဲ့တဲ့ဦးရီရဲ့သူကိုလက်ရှိအမှုနဲ့ပတ်သက်လို့တရားရုံးကဆုံးဖြတ်ပြီးနောက်ပိုင်းဓမ္မဆက်နဲ့ဆောင်ရွက်သွားမယ့်အကြောင်းသာသနာရေးနဲ့ရင်ကျင်းမှုဝန်ကြီးဌာနကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ဝီနီးဓမ္မကံအဓိကယုံမှုကင်းများဖြည့်ရှင်းဆုံးဖြတ်ရေးဆိုင်ရာလှုပ်ထုံးလုံးဒီတွေ ဝိနေဆရာလက်ဆွဲညွှန်ကြားလွှာတွေနဲ့အညီဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ထုတ်ပြန်ချက်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသိအောင်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကိုဆက်သွယ်မေးမြန်းခဲ့ပြီးမှထုတ်ပြန်ချက်ကိုသာကိုးကားဖို့တုံ့ပြန်ခဲ့ပါတယ်
။အော်ကျွန်တော်ဒီနေ့ဟို website လေးမှာကျွန်တော်သတင်းထုတ်ပြန်ထားပါတယ်။အခုဆိုကျွန်တော်အစီအစဉ်နဲ့ပါပြအရှင်းမပြေဘူးရှင်။အခုမှစမှာခင်ဗျာရှိဘူးရနော်
။ရွေးကောက်ပွဲကျင်းပဖို့ရပိုင်းလိုမှာပဲတင်းရှောင်နေရာကထွက်ပေါ်လာတဲ့အပေါ်မှာတော့အကဲခတ်တွေကတန်တရားအမျိုးမျိုးရှိနေကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ဗဟိုပြန်ကြားရေးအဖွဲ့အတွင်းရေးမှူးရအောင်ရှင်ကတော့သတိထားစောင့်ကြည့်ဖို့လိုအပ်နေတယ်လို့ပြောဆိုလိုက်ပါတယ်
။နော်နိုင်ငံရေးမှာအဲသူရွေးချက်နဲ့သူအဲသူရဲ့ဟိုမျောလင်းချက်နဲ့သူမျောမှန်းချက်နဲ့သူဟိုဖြစ်လာကြတာပါပဲ။နော်လောက်ကန်ကြတာပါပဲ။အဲဒါကြောင့်တော်တော်မှာခုနအဲဦးရသူလို့အဲဆရာတော်ပြန်ပြီးတော့အပန်းကန္နာတို့တက်မလို့ကနေပြီးတော့မင်းညားပဲဟိုဟာပေါ့လေသတင်းထုတ်ပြန်ချက်တွေထုတ်ပြီးတွေ့အယူဆတွေထုတ်ပြန်လာတို့နောက်ခုနပြောတဲ့အမျိုးပါသာသာဆိုတဲ့ပုံကိုယ်တွေဒီကတစ္ကန်တလာတို့ဒါတွေကဟိုအကြောင်းပဲမဟုတ်ဘူးဆိုတာဟိုကျွန်တော်တို့အားလုံးသိထားမိပါတယ်အဲ့တော့ဒီမှာရှိတဲ့ဒီမိုကရေစီအင်အားစုတွေအနေနဲ့ကလည်းဒီမိုကရေစီတတိနိုင်ငံရေးတတိနဲ့စောင့်ကြည့်နေတယ်လို့ပဲပြောချင်ပါတယ်
မနေ့တော့ကအဖမ်းခံဖို့မသွားခင်ပါပဲဥရတူဟာရွေးကောက်ပွဲနေ့မတိုင်ခင်လာရောက်အဖမ်းခံတာဖြစ်ပြီးအမျိုးဘာသာတာသနာကိုစောင့်ရှောက်မဲ့အဖွဲ့အစည်းတွေနဲ့ကိုယ်စားလှယ်တွေကိုမဲပေးဖို့လေထောက်ခံသူတွေကိုမှာကြားသွားခဲ့ပါတယ်လူမှုတဟဇာတဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကတော့အမျိုးသားရေးဝါဒပြင်းထန်သူတွေရွေးကောက်ပွဲမှာနှောက်ယှက်မှာကိုစိုးရိမ်ရတယ်လို့သူကသုံးသပ်ပါတယ
်ကောင်းတယ်လားမဟုတ်ဘူးအဲတော့ဟိုကကျွန်တော်ရွေးကောက်ပွဲကိုယ်တော့အခုနေထားတဲ့ခုလို့ရှင်ပြတ်မှုပြည့်စုံတွေဟာတော့ရက်ချန်နဲ့တွေ့ကြောက်မှုတို့သူတို့ဒီလှုပ်ရှားမှုကြီးကြီးတွေဖြတ်ဖို့ကတော့ဖြတ်နေချင်းတယ်သို့တော့ကြီးတော်ကအပြီးမှဖြစ်လာမယ့်ရလဒ်တွေပေါ်မူဒီလိုပြဿနာအများကြီးရှာနိုင်တယ်အခုကလေးကသူနှစ်ကြောင်းပြီးထားတဲ့နေထားရရှိတယ်တကယ်တော့ယူနီဖီယာလည်းတကယ်တော့အင်တာနက်ကိုဟိုဟာညံ့နေနေသားမှရှိတယ်အခုတင်ပေးပေးကနေပေးပေးတဲ့ကိစ္စတွေမှာလူခါကြိုင်တဲ့ကိစ္စတွေကတော်တော်အဆင်မပြေဘူးဆောက်ပြတ်မှုတွေလည်းအများကြီးရှိတယ်အဲ့ဒီအပေါ်မှာနင်းပြီးတော့ဒီတစ်ဖက်ရာကနေပြီးတော့အသုံးချပြီးလုပ်လာနိုင်တာမျိုးရှိတယ်ဆိုတော့အင်တာနက်ဟိုဖေ့စ်ဘွတ်ကိုကောင်းတဲ့နေသားပေါ့ကျွန်တော်နေနေရတော့ဒီရွေးကောက်ပွဲနေ့ချက်ဆိုလို့ရှိရင်ရွေးကောက်ပွဲအပြီးကိုကျွန်တော်ပြန်ဖိတ်ကြည့်မယ်ရွေးကောက်ပွဲပြီးမှဒီအာနာမလို့ရသေးရင်ဆက်ကြပါတော့ဒီ၃လောက်ကတော့အင်းရဟိုအနေထားဟိုဟိုဖေ့စ်ဘွတ်ကကောင်းတဲ့နေသားမှာရှိနေတယ်ဒီစား
အမျိုးသားရေးဝါဒပြင်းထန်သူဥရတူဟာပြီးခဲ့တဲ့နှစ်ထဲမှာပဲအစိုးရအပေါ်အကြီးညိုပြက်အောင်ဟောပြောလှုံ့ဆော်မှုနဲ့ဆွဲဆိုခံရပြီးနောက်ဆက်တွဲဖန်ဝရန်ထုတ်ခံခဲ့ရတာပါဖန်ဝရန်ထုတ်ထားတာကိုတစ်နှစ်ကြာကြာတိတ်ရှောင်နေပြီးတဲ့နောက်မနေ့တုန်းကပဲရန်ကုန်တိုင်းတကုံမြို့နယ်ရဲစခန်းမှာတွားရောက်အဖမ်းခံခဲ့ရတာဖြစ်ပါတယ်မနေ့တုန်းကဥရတူအပြင်သူဦးဆောင်တဲ့အမျိုးဘာသာတာသနာစောင့်ရှောက်ရေးအဖွဲ့ဝင်တယောက်ဖြစ်တဲ့ဦးဟိန်ဝေရန်လည်းအာနာပိုင်တွေလက်ထဲမှာအဖမ်းခံခဲ့ပါတယ်။နိုင်ငံတော်အကြီးအကျယ်ပြက်စီမှုပုံမှန်124ကနဲ့တရားစွဲဆိုခံထားရတဲ့ဥဝေတူကိုရဲတပ်ဖွဲ့ကအင်းစိန်အကျဉ်းတောင်ကိုဒီကနေ့ပို့ဆောင်လိုက်ပြီးလာမယ့်နိုဝင်ဘာ18ရက်နေ့မှာတကုံမြို့နယ်အနောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးသွားမှာဖြစ်ပါတယ်။ဥဝေတူကိုလက်ရှိမှာပြစ်မှုဆိုင်ရာပုံမှန်124ကနဲ့တရားစွဲဆိုထားတာဖြစ်ပြီးဒီပုံမှန်အရာပြစ်မှုထင်ရှားရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်တစ်သက်ထိကြာခံရနိုင်ဖို့ရှိပါရဲ့ရှင်။ကျမမေခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်။ခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်မှာပြတင်ပြပေးသွားပါမယ်။ကျွန်တော်အမျက်သူပါ။ COVID-19 Vaccine Diplomacy.In year to expand cooperation with neighboring countries for coronavirus vaccine development. COVID-19 ကာကွယ်ဆေးနဲ့တန်တမာရေးနီလန်းအိန္ဒိယနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးပေါ်ထွက်လာရေးအတွက်အိန္ဒိယနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့ဆောင်းပါးရှင်ဟူမာစတကီက Financial Express Online မှာရေးသားတဲ့ဆောင်းပါးကိုတင်ပြပေးပါမယ်။ COVID-19 ကာကွယ်ရေးအတွက်စိန်ခေါ်မှုတွေဖြစ်ပေါ်နေချိန်မှာပဲမြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်သုံးနိုင်ငံဟာ COVID-19 ကာကွယ်ဆေးထုတ်ဖို့ပူးပေါင်းဆောင်ရွက်နေကြတယ်လို့ဆောင်းပါးကိုအစကြီးရေးသားထားပါတယ်။ဒီလိုလုံဆောင်ခြင်းအပြင်အိန္ဒိယအနေနဲ့အိန္ဒိယနိုင်ငံတွေကိုဦးစားပေးမယ်အရှိတေသမှာလှုပ်ရှားမယ်ဆိုတဲ့မူဝါဒကိုအကောင့်ထဲပေါ်လာအောင်တွန်းအားပေးရရောက်စေလို့ဆောင်းပါးရှင်ကဆိုပါတယ်အိန္ဒိယပြည်ပရေးရဝန်ကြီးဌာနထိပ်တန်းအရာရှိတွေကလည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကအစိုးရအရာရှိတွေနဲ့တွဲဆုံပြီး COVID-19 ကာကွယ်ဆေးပူးပေါင်းထုတ်လုပ်ရင်းနဲ့ဖြန့်ချီရို့အတွက်ဆွေးနွေးကြကြပြီဖြစ်တယ်လို့ဆိုပါတယ်စက်တင်ဘာလအတွင်းကုလသမဂ္ဂထွေထွေညီလာခံကိုပြောကြားခဲ့တဲ့မိခွန်မှာလည်း လူသားလူတရလုံးရင်ဆိုင်နေရတဲ့ဒီကိုဗစ်ကပ်ရောဂါကြီးကိုတိုက်ဖြတ်နိုင်ရေးအတွက်အိန္ဒိယကထုတ်လုပ်တဲ့ကိုဗစ်ကာကွယ်ဆေးနဲ့ဖြန့်ချိနိုင်စွမ်းတွေကိုအသုံးချသွားမယ်ပြင်နိုင်ငံတည်တည်ကာကွယ်ဆေးတူလောင်ထားနိုင်ရေးနဲ့ဖြန့်ချိနိုင်ရေးအတွက်လည်းကုညီပတ်မိုးပေးသွားမယ်လို့ဝန်ကြီးချုပ်မိုဒီကထည့်သွင်းပြောကြားခဲ့တဲ့ဆောင်းပါးမှာကိုးကားဖော်ပြထားပါတယ်ကိုဗစ်-19 ကာကွယ်ဆေးထုတ်လုပ်မှုအချိန်ရလာတဲ့အမြဘယ်လိုပုံစံမျိုးဖြစ်တဲ့ဆိုတာကိုနှစ်နိုင်ငံအရာရှိတွေကနောက်ပိုင်းမှာဆုံးဖြတ်ကြမယ်လို့အိန္ဒိယအရာရှိတွေပြောကြားချက်ကိုကိုးကားပြီးတော့ဆောင်းမရှင်ဟူမစဒီကီကရေးသားထားပါတယ်အပြည့်စုံကိုတော့ www.financialexpress.com မှာဖတ်ရှုလို့ရပါတယ်ခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်။မြမရွေးကောက်ပွဲအတွက်လက်ရှိမှာကြိုတင်မဲတွေပေးနေကြပြီဖြစ်ပြီးအဆင်မပြေတာတွေ၊ခရုဝဲမဲပေးဖို့မဟုတ်တာတွေစတဲ့အခြေအနေအမျိုးမျိုးကိုလည်းကြားသိနေရပါတယ်။ဒီအခြေအနေရဲ့ရနဲ့ပတ်သက်ပြီးရွေးကောက်ပွဲစောင့်ကြည့်လေလာသူတွေလက်ရှိအချိန်ထိတွေးရှိထားသမျှအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ရွေးကောက်ပွဲကိုစောင့်ကြည့်လေလာနေကြတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမတ်မြနန္ဒာသင်းမန္တလေးတိုင်းခြေဆိုင်ကနောင် Institute ရဲ့အမှုဆောင်ဒါရိုက်တာကိုတက်မြတ်စုတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။အမြဲတမ်းနဲ့တဲ့ကိုတက်မြတ်စုဒီဝေဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်သူပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟု
တ်ကဲ့မင်္ဂလာပါခင်ဗျဟ
ုတ်ကဲ့မင်္ဂလာပါရှင့
်ဆိုပထမအဦးဆုံးကျွန်တော်လက်ရှိကြိုတင်မဲ့ပေးနေတဲ့အခြေအနေလေးကနေစလိုက်ချင်ပါတယ်မြမနနာတင်တို့လ ీల ထားသလောက်ကြိုတင်မဲ့ပေးနေကြတဲ့အခြေအတွက်ကိုဘယ်လိုများပြောနိုင်ပါလိမ့်လဲခင်ဗျ
ဟုတ်ကဲ့ဆရာဟုတ်အခုဒီကြိုတင်မဲတွေကတော့ဒီလက်တလုံးမှာအဒီဟိုပေါ့အောက်တိုဘာ29ရက်နေ့ကနေပြီးတော့ဒီနိုဝင်ဘာလ5ရက်နေ့အထိကိုအသက်60နဲ့အထက်ပေါ့နော်အဒီတက်ကြီးပိုင်းတွေကိုကိုယ်တိုင်မဲတွေစကောက်နေတယ်။နောက်ချက်ကကြတော့ဒီမဲဆန္ဒနယ်ပြင်ပပေါ့နော်ဒီကိုဗစ်အခြေအနေကြောင့်မို့လို့မိမိရဲ့မဲဆန္ဒနယ်ကိုမပြောင်းနိုင်တော့တဲ့မဲဆန္ဒနယ်ပြင်ပရောက်သူတွေအတွက်ကိုကျွန်မတို့အောက်တိုဘာလ25ရက်နေ့မှာနောက်ဆုံးထားပြီးတော့တာရွေးကောက်ပွဲကော်မရှင်ကကြိုတင်မဲတွေကောက်ခဲ့တယ်ပေါ့နော်။အဲ့တော့ကြိုတင်မဲကအခုနှစ်မျိုးရှိနေပြီ။နောက်ဒီကြားထဲမှာတော့ဒီအချုပ်မဲတို့နောက်ပြီးတော့သမရသားမဲတွေပေါ့နော်။အဲ့ဒါမျိုးတွေကတော့ဒီကောက်လက်စတွေကောက်ပြီးသားဟာတွေလည်းရှိတယ်ဆိုတော့အဲကျွန်မတို့ဒီ5ရက်နေ့လောက်မှပဲအဲဒီဟိုပေါ့ကိငင်းနဲ့နေအားလုံးထွက်လာမယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီနေရာမှာမမျက်နှာနာတင်တို့ရွေးကောက်ပွဲစောင့်ကြည့်လေ့လာတဲ့အဖွဲ့တွေအနေနဲ့ရောလက်ရှိကြိုတင်မဲ့ပေးနေတဲ့အခြေအနေကိုတိတိကျကျစောင့်ကြည့်လေ့လာခွင့်ရပါသလား
အများစုတော့ရတယ်ရှင်ဟုတ်အများစုတော့ရတယ်ဆိုတော့ကျွန်တော်တို့ကတော့ဒီဟိုပါဇူလိုင်လအကုန်မှာအဒီရွေးကောက်ပွဲကော်မရှင်ကနေပြီးကျွန်တော်တို့ဒီဟိုပါတော့တနိုင်ငံလုံးအနေနဲ့ဒီလေးလာဆောင်ကြည့်ပွင့်ကိုကျွန်တော်တို့ရှောက်ထားခဲ့တယ်အဲရှောက်ထားခဲ့ပြီးတော့ကျွန်တော်တို့ဒီဟိုပါဩဂတ်လဒုတိယဘလောက်ကနေစပြီးတော့မှအဒီလေးလာဖြစ်တယ်ပေါ့နော်အဲ့တော့ဒီအခြေအနေတွေကတော့အဒီအများစုတော့ဒီလေးလာခွင့်တော့ရပါတယ်ဒါပေမဲ့လည်းပဲအချို့နေရာတွေမှာတော့ဒါရက်ကြီးကော်မရှင်တွေရဲ့ဒီဟိုပါပေါ့နော်ဒီကျူတင်မဲ့ပေးတဲ့နေရာမှာဒီလေးလာသူတွေရှိလို့ရတယ်ဆိုတာမျိုးကိုမသိတဲ့အဒီနေရာအချို့လည်းရှိနေတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်မို့လို့တော့ဒီရှင်းပြရတာပြောဆိုရတာအဒီညှိနှိုင်းဆောင်ရွက်ရတာမျိုးတွေကတော့ရှိနေသေးတာပေါ့လေ
ဟုတ်ကဲ့ကိုတမ်းမြတ်ဆိုကကြတော့ကနောင် institute အနေနဲ့ကမန္တလေးတိုင်းဘက်မှာကုသမြတ်ဆိုတော့လှုပ်ရှားလုပ်ဆောင်နေတာပေါ့နော
်ဟုတ်ကဲ့ခင်ဗျာ
ဆိုတော့ကုသမြတ်ဆိုရင်မန္တလေးတိုင်းဘက်မှာရောအခုလက်ရှိကြိုတင်မဲ့ပေးနေတဲ့အခြေအနေအကြမ်းပြင်းဘယ်လိုရှိပါလဲပေးတဲ့လူအရင်းအတွက်စသည်အားဖြင့
်ဟုတ်ကဲ့ခင်ဗျာဒီအကြမ်းပြင်းအားဖြင့်ပြောရရင်တော့ဟိုကျွန်တော်တို့ဒီကြိုတင်မဲ့ပေးတဲ့လုံမောင်းစင်းရတော့ကျွန်တော်တို့ဒီချိန်မှာတော့ browser ကမပြီးသေးတဲ့အတွက်တွေ့ကျွန်တော်တို့မသိနိုင်သေးဘူးပေါ့နော်ဒါပေမဲ့ဒီလက်ရှိအနေအထားမှာတော့ COVID-19 လည်းဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မို့ဒီကြိုတင်မဲ့ပေးတဲ့သူအရေးအတွက်ကဒီထင်တာလည်းမျောမှတ်တာတက်တော့ပုံများနေတာကိုတွေ့ရတယ်ပေါ့နော်အဲ့တော့ဒီဘယ်လိုလဲဆိုတော့ဒီရွေးကောက်ပွဲမဲပေးတဲ့နေ့မှာပေါ့နော်မဲသွားပေးရမှာပေါ့အများစုကကြောက်နေတာဖြစ်တဲ့အတွက်ကြောင့်မို့ကြိုတင်မဲ့ပေးတဲ့အပေါ်မှာပို့ပြီးတော့အာယုံဆိုင်ပြီးတော့ပေးကြရပြီတချို့နေရာတွေမှာတော့ဒီမဲပေးတဲ့ရခိုင်နှုန်းကမျောမှတ်တာတက်ကိုတော်တော်များများပေးနေကြတာကိုတွေ့ရတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ကိုသမ်းမြတ်စုတို့မန္တလေးတိုင်းဘက်မှာရောရွေးကောက်ပွဲစောင့်ကြည့်လေလာသူတွေအနေနဲ့ လှုပ်ဆောင်ခွင့်အခြေအနေဘယ်လိုရှိတယ်လဲတည်တည်ချာချာစနစ်တကျလည်လာခွင့်ရပါရဲ့လား
အဲ့တော့ခုနဆင်မမမြန်နာပြောသလိုပဲပေါ့နော်ကျွန်တော်တို့တချို့နေရာတွေမှာတချို့နေရာမှာဆိုတော့အဓိကတော့ရက်ကြီးကော်မရှင်အဖွဲ့ဝင်တွေနဲ့တော့ဒီနားလည်သိရှိမှုအပိုင်းကြီးရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေအခန်းကဏ္ဍကိုနားလည်လက်ခံသဘောပေါက်နိုင်တဲ့အနေနဲ့ဟာလေးတွေအနေငယ်အားနည်းနေသေးတာတွေ့ရတယ်အဲ့လိုမျိုးအားနည်းနေတဲ့အချိန်မှာဘာတွေ့ရလဲဆိုတော့ဥမာရွေးကောက်ပွဲလေးလာဆောင်ကြည့်ရတဲ့ဆောင်ကြည့်တဲ့သူတွေကိုသူတို့အနေနဲ့ဆောင်ကြည့်လေးလာခွင့်ဒီဝင်ခွင့်မပေးတာမျိုးတွေဖြစ်တဲ့ဟာမျိုးတွေမှာတော့ညီနိုင်ပြောလုံဆောင်လာတာမျိုးတွေတွေ့ရတယ်။ဒါပေမဲ့တစ်ချက်တစ်ခါတလေအောင်လည်းထူးခြားတာကဒီကျွတ်တမဲကိစ္စတော့ဒီကိစ္စဆိုတော့ဒီ process ကိုသွားကြည့်တဲ့အခါမှာတချို့ information ဒီသတင်းချက်လက်တွေဒီရွေးကောက်ပွဲ commission ဖွဲ့ခွဲတွေဒီမှာရယူတဲ့အခါမှာဒီတချို့နေရာတွေမှာတော့ရယူဖို့ခက်ခဲတာမျိုးတွေတွေ့ရတယ်ပေါ့နော်။ဟုတ်ကဲ့ခင်ဗျ။
ဟုတ်ကဲ့ဆိုတော့မင်းနဲ့တော့ဒီလက်ရှိအချိန်အထိပေါ့နော်ကျွန်တော်တို့ကျွတ်တမဲပေးတဲ့အချိန်နဲ့ပတ်သက်ပြီးတော့လာတရင်တွေလည်းကျွန်တော်တို့တင်တောက်တွေကနေပြီးတော့ပို့ကြတာတွေတွေ့ရပါတယ်တခြားတရင်ဌာနတွေကရေးတာတွေလည်းတွေ့ရပါတယ်ဆိုတော့ပြဿနာလေးတွေတွေ့ထားရတယ်ပေါ့နော်ဆိုတော့မမျက်နှာတော့တင်းတို့ကတော့ဒါတိတိချာချာစနစ်တကျလေ့လာတဲ့လူတွေစောင့်ကြည့်တဲ့လူတွေဆိုတဲ့အခါကျတော့အခုအချိန်ဒီမမျက်နှာတင်းတို့ကြိုတင်မဲပေးတာမှာလာဘယ်လိုအချိန်အနည်းအခက်ပြဿနာလေးတွေတွေ့ထားပါလဲ
အော်ဒီအခက်ခဲအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့အဓိကတော့ဟိုပါပေါ့ဒီအချို့သောနေရာတွေမှာဒီလျှို့ဝှက်မဲပေးစနစ်မဖြစ်နေဘူးပေါ့နော်အဲဆိုတော့ဒီကောင်ကဒီမဲရုပ်အနေထားကြောင်းတော်၎င်းအဲသူမဟုတ်တဲ့လက်တချို့ကြတော့လည်းဒါအဆင်ပြေတဲ့နေရာမှာပေးတယ်အိမ်နေမှာသွားကောက်တယ်အဲ့လိုမျိုးဆိုတဲ့အချိန်မှာအဲဒီဥပဒေကိုမသိရှိမှုကြောင့်ပဲဖြစ်ဖြစ်ပေါ့နော်ဒါမှမဟုတ်ရင်ဒီ logistic ပိုင်းဆိုင်ရာအခက်ခဲကြောင့်ပဲဖြစ်ဖြစ်အဲတချို့နေရာတွေမှာတော့ဒီလျှို့ဝှက်မဲပေးတဲ့ပုံစံမျိုးမရှိဘူးဆိုတာကိုတွေ့ရတယ်နောက်ချက်ကကြတော့ဒီဟွာပေါ့တချို့နေရာမှာဆိုရင်ဒီဟွာပေါ့မဲလက်မှတ်တွေမှားသွားတာမျိုးပေါ့နော်အမှမဲဆက်နဲ့တင့်တဲ့ဒီလိုမှားသွားတယ်ဆိုတော့ပုံစံမျိုးလေးတွေတွေ့ပြီးတော့မှာဒါမဲပေးမှုရဆိုင်လိုက်ရတယ်ဆိုတော့အနေထားမျိုးလေးတွေတော့ရှိတယ်ဒါကျွန်တော်တို့ရာဂိုင်းလုံးအနေနဲ့ကတော့တနိုင်ငံလုံးအတိုင်းတာအနေနဲ့ဒီ observer တွေပြန်ဖို့ပြီးမှာ percentage နဲ့တော့တွက်လို့ရမှာပေါ့နော်ဒါတော့ကျွန်မတွေ့ရှိချက်လေးကိုအချင်းချုပ်လေးပဲပြောတာဖြစ်ပါတယ်နောက်ချက်ကကြတော့ကျွန်တော်တို့ဒီကြွတင်မဲကောက်တဲ့နေရာမှာတချို့သောနေရာတွေမှာဒီ observer တွေမရှိနေဘူးပေါ့နော်ဒီရွေးကောက်ပွဲဒီလေ့လာသူတွေနောက်ပြီးဒီနိုင်ငံရေးပါတီတွေပေါ့နော်နိုင်ငံရေးပါတီတွေလည်းမရှိတဲ့နေရာမျိုးလေးတွေလည်းတွေ့ရတယ်ဆိုအဲ့လိုနေရာမျိုးမှာကြတော့ဒီဟိုပေါ့တခါဟာလေးကြလို့ရှိရင်တော့ဒီဟိုပေါ့ဒီကိုလင်းမင်တာမှုဟိုဖြစ်ရလားဒါမှမဟုတ်လို့ရှိရင်ဒီဟိုမတိလိုက်ရဘူးဆိုတော့အပိုင်းမျိုးလေးတွေကိုတော့တချို့သောကိုယ်စားလှယ်လောက်နေရပြန်ပြီးတော့မှပြောကြတယ်ပေါ့နော်ဆိုတော့အဲ့ဒါမျိုးလေးတွေလည်းတွေ့ရတယ်တနည်းနဲ့တနည်း issue ကတော့မတူဟိုအချို့နေရာတွေမှာကြတော့ခုနလိုဒီမဲဘုံကိုဒီတဲ့ဝါတဲ့နေရာမှာပြင်မှာထားမလဲပေါ့နော်ဥပမာဆိုကျွန်တော်တို့ဒီရွာတရွာကကျွန်တော်တို့ရဲ့ observer ကသတင်းပို့တာဆိုရင်သူကဒီဟိုပေါ့အုပ်ချုပ်ရေးမှုအိမ်မှာထားတယ်ဆိုတဲ့ဟာမျိုးပေါ့နော်အဲ့အဲ့ဒါမျိုးဆိုလို့ရှိရင်တော့ဒါလုံလုံစိတ်ချမှုရှိပါမလားဆိုတဲ့ဒီစိုးရိမ်ပူပန်မှုတွေနောက်ပြီးတော့ဒီလုံလုံရေးချိုးပြတ်တဲ့ဟာမျိုးတွေပေါ့နော်အဲ့လိုပုံစံမျိုးလေးတွေတွေ့ရတယ်နောက်တစ်ခုကဒီ voter slip လေးတွေပေါ့နော်ဒီမဲ slip လေးတွေမှာနာမည်တူတဲ့ဟာလေးတွေပေါ့လေအဲ့နာမည်တူနေတယ်ဆိုတော့ဒီမဲနှစ်ခါသုံးခါပေးတာမျိုးလေဖြစ်သွားနိုင်တယ်ဆိုတော့ဒီတချို့တော့ဒီဟိုပါပေါ့အခြေခံအခက်အခဲလေးတွေကိုတော့ကျွန်တော်တို့ဟိုတွေ့နေရတယ်ပေါ့နော
်ဟုတ်ကဲ့ကိုတမ်းမြတ်ဆိုလို့မန္တလေးတိုင်းဘက်မှာရောခုနအလိုအလားတူပြဿနာအခြေအနေမျိုးတွေဘာတွေများတွေ့ထားပါသလဲ
ဟုတ်ကဲ့ဆရာကြီးဒီအများစုကတော့ပုံစံတွေကတော့တိတ်ပြီးတော့ဘယံကွဲလဲတာတော့မတွေ့ရပါဘူးနော်တနိုင်ငံလုံးဖြစ်နေသလိုဖြစ်နေတယ်ဘာလဲဆိုတော့ဒီကျွတ်တဲ့ဒီကျွတ်တမဲဘုံနေဒီစီးတစိတ်ဒီပြတ်နေတဲ့ကိစ္စတွေပေါ့ဟောအဲ့လိုမျိုးကိစ္စတွေရှိရပြီးရင်ဒီတချို့နေရာတွေမှာတော့ဒီကျွန်တော်တို့တွေ့ရှိရတာဘာလဲဆိုတော့အဲဒီရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကကိုယ်တိုင်ဝင်ရွေးတော်လကောက်ဒီပါတီကနေပြီးတော့ပါတီအေဂျင့်တွေကတော်လကောက်ပေါ့နော်ဝင်ပြီးတော့တစိတ်လုံးထုတ်ပေးတဲ့ဟာမျိုးတွေနားလည်မှုလွယ်ဆောင်လွယ်မဆောင်ပြပေါ့နော်လှုပ်ဆောင်နေတာမျိုးတွေဒီအများစုတွေ့ရတယ်ပေါ့နော်အဲ့တော့ဒီဒါတွေပြင်ပါအများစုတွေ့ရလဲဆိုတော့တချို့နေရာတွေမှာကဒီရက်ကြီးကော်မရှင်အနေနဲ့ပေါ့နော်ဒီကော်မရှင်ဘက်ကအတီးတီးကနေပြတချို့လုံထုံးလုံနေတွေအပိုင်းမှာသူတို့အနေနဲ့ဒီမကြည်လေရလဲဖြစ်ကောင်းဖြစ်မယ်ပေါ့နော်ဒီလုံထုံးလုံနေတွေမှာပိုင်နေတဲ့အချိန်မှာဒီလုံထုံးလုံနေတွေအတိုင်းနီးစနစ်တကျမလုပ်တော့ဘဲနဲ့မယုံနေတွေမှာမရှိတဲ့သူတွေရှိနေတာမျိုးတစ်သိတုံးနေဝင်မထုတင်တဲ့နေရာတွေမှာဝင်ထုနေတာမျိုးလေအများစုတွေ့ရတယ်အဲ့တော့ဒါကိုကျွန်တော်တော့ဘာလို့ယူဆလဲဆိုရင်ဒီ covid 19အခက်အခဲကြောင့်လည်းဖြစ်ကောင်းဖြစ်နိုင်တယ်ပေါ့နော်ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့ covid 19ကြောင့်ဒီပညာပေးမှုတွေအားနည်းသွားတယ်လို့ကျွန်တော်တို့ယူဆတယ်အဲ့တော့ဒီမဲသနာရှင်ပြည်သူအနေနဲ့လည်းသူတို့ဘယ်လိုလုပ်ရမလဲဆိုတဲ့အမျိုးတွေကိုဒီနားလည်နိုင်မှုဘက်မှာအားနည်းသွားတယ်ပေါ့နော်အဲ့တော့ဒီ commission အဖွဲ့ဝင်အနေနဲ့မှာလည်းအားနည်းကောင်းလည်းနည်းနိုင်တယ်ပေါ့နော်အဲ့တော့အဓိကတော့ဒါ covid 19ရဲ့ရိုက်ခတ်မှုတွေရနေပေါ်ဖြစ်လာတဲ့အကျိုးဆက်လို့ကျွန်တော်တို့ ယူဆရတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့မင်္ဂလာနေတဲ့ဖြစ်တဲ့တက်တနာတွေကတော့ issue တွေပေါ့နော်ဖြစ်တဲ့အကြောင်းအရာတွေကတော့မျိုးစုံပါပဲဥပမာစာအိတ်ကိစ္စလည်းပါတယ်ပေါ့နော်ဆိုတော့လက်ရှိအခြေအနေထိမှာကျွန်တော်တို့တနိုင်ငံလုံးအနေနဲ့ရေပုံရခြုံပြီးတော့ပြောမယ်ဆိုရင်အဆင်မပြေဖြစ်တဲ့တက်တနာလို့ပြောလို့ရတဲ့ကိစ္စလေးတွေမှာရေပုံရကြတဲ့ဘုံတူတဲ့အဓိကအကြောင်းအရာတနိုင်ငံလုံးမှာကြည်ကြပြက်ပြက်လို့မျိုးဖြစ်နေတဲ့အကြောင်းအရာကဘာဖြစ်မလဲမမြင်နေတာတင
်အများစုဖြစ်တာဆိုရင်တော့ခုနဒီစာအိတ်ပွင့်တာတော့အဲ့တော့တစိတုံးနဲ့ဟိုဟာဒီအမှန်ချစ်တာတို့နော်အဒီမဲအမှုလက်မှတ်ပါတာမပါတာအဲ့လိုမျိုးလေးတွေတော့ရှိတာပေါ့နော်ဒါပေမဲ့လည်းပြီးခဲ့တဲ့ရက်ကတော့ဒီပြောင်စုရက်ောက်ပဲကော်မရှင်ကနေပြီးတော့မှဒီအမှန်ချစ်တာပဲဖြစ်ဖြစ်စိတ်တုံးထူတာပဲဖြစ်ဖြစ်ဒါတွေကိုပင်မဲမလုပ်ပဲနဲ့အဒီပြန်ပေးမယ်ပေါ့နော်အဒီဟိုဟာလုတ်ပေးမယ်လို့ပြောတဲ့ခါကျတော့လေဒါအဆင်ပြေသွားတဲ့ဟာမျိုးတော့လည်းရှိနိုင်တယ်ဒါပေမဲ့လည်းအကောင်းဆုံးကတော့ဒီရက်ပိုင်းမှာဂျူဂျူဒီမဲနဲ့ပတ်သက်တဲ့ကိစ္စရက်တွေကိုတောက်လျှောက်ဒီအတန်နှွင့်ပေးတာမျိုးပဲဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးဒီတိုင်းပြည်နဲ့တိုင်းကော်မရှင်တွေကနေပဲဖြစ်ဖြစ်ဒီရကျေးအဆင့်တွေကိုအမြန်ရောက်သွားနိုင်အောင်ပေါ့နော်အဲဒီဟိုဟာပို့ပြီးတော့မှဒီ communication mic ကိုပို့လုံးတင်နေလို့အထင်တယ်ဒီမှာလေ
ဟုတ်ကဲ့တစ်ဆက်တည်းမမျက်နှာလာတင်ရတယ်ရင်ဒီမိကုန်းဖြေပါအောင်ဆိုတော့အခုဖြစ်တဲ့စံပြေမှုတွေတက်တနာလေးတွေဒီဟလာတမင်ရည်ရွယ်ချက်နဲ့ဖြစ်တဲ့ပြဿနာတွေလားဒါမှမဟုတ်ရင်လုံနီးကင်နီးလုတ်တက်လုတ်ကင်နိုင်စွမ်းမှာအားနေတာလားပြောလို့ကျွန်တော်မလုတ်တက်မကင်တက်လို့ဖြစ်တာလားဘလူကြောင့်အဓိကဒီလိုအားနေချက်တွေဖြစ်တာလဲ
ဟုတ်အဲ့တော့ဟိုဘောနှစ်ခုလုံးဖြစ်နေတာဗောနော်ဒါမဲ့ဟိုကျမကတော့အများလန်းဟိုအများစုကိုအကောင်းမြင်တဲ့ဟိုလူဆိုတဲ့ခါကျတော့ဟိုဒီဟာကဒီလုံနီးကင်နီးဟိုမတိလိုက်တာရယ်အာနောက်ပြီးတော့ဒီဟိုရုပ်တရက်ဒီဆောင်လိုက်ရတာဗောနော်မအားဖြစ်အစီအစဉ်မရှိဘဲနဲ့အာဒါဒီကျွတ်တယ်မဲဆိုတာလည်းဖြစ်လာတယ်ဒီလိုခြေနေတွေဖြစ်လာတယ်ဆိုတော့အဲဒီအမှားယွင်းတွေဖြစ်နေတယ်လို့ကျွန်မယူဆတယ်အဲတကယ်တမ်းဟိုပေါ့ဘယ်လောက်ထိရွေချက်ရှိရှိနဲ့အဲဘလို့ဟာမျိုးဖြစ်တယ်ဆိုတာတော့ကျွန်မတို့ကဥမာဆိုရင်တချို့အမှုတွေဆိုရင်တော့တိုင်ကြားစေပေါ့နော်အခုဆိုတာရွေကောက်ပွဲတာတိုင်းစစ်နေပြည်နယ်စစ်နေကိုတိုင်ကြားစေဖြစ်တယ်နောက်အဲ့လိုမျိုးဒီဖွင့်တာရှိမယ်နောက်ဒီစစ်စစ်ပြည်နယ်ကော်မတီကိုသွားတာရှိမယ်အမျိုးမျိုးပေါ့လေဆိုတော့အဲ့လိုဟာမျိုးတွေကတော့ကျွန်မတို့ကဒီဟိုပေါ့ဒီ investigation လုပ်ပြီးတဲ့အထိပေါ့နော်ဒီစုံစမ်းစစ်ဆေးပြီးတော့အဲဒီဆုံးဖြတ်ချက်ချတဲ့အထိကိုအဲဒီစောင့်ကြည့်ရမယ်လို့ထင်တယ်ပေါ့နော်ဘာပဲပြောဒီလိုမျိုးအပြောင်းလဲမှာတော့ဒါအခွင့်အရေးကိုရယူခြင်းနဲ့အဲဒီကိုယ်စားလှယ်လောင်းတော့မဟုတ်တာထောက်ခံတဲ့သူအုပ်စုဆိုတာကဒါဘင်းနေရာမှာမျိုးမဆိုရှိနေတာပေါ့နော်ဘာလို့စနစ်တစ်ခုကအဲဒီစနစ်တကျဖြစ်နေတဲ့အနေအထားကနေပြီးတွေ့ဖယ်သွားပြီဆိုလို့ရှိရင်တော့အဲဒီလိုဟာမျိုးကတော့ကြုံလာနေတယ်ဆိုတော့နှစ်ခုစလုံးရှိနေတယ်လို့ကျွန်မတို့ကဒါဟိုတစ်ပတ်တစ်ယောက်တည်းအနေနဲ့မြင်နေပေါ့နော
်ဟုတ်ကိုတမန်ဆိုရောဘယ်လိုထင်လဲဒီလက်ရှိဖြစ်နေတဲ့အခြေအနေတွေကဟလာရွေးချက်ရှိရှိလားဒါမှမဟုတ်မလုတ်တဲ့မကင်တတ်လို့လားဘာကြောင့်လဲကိုတမန်ဆိုအမြင်ရော
အဓိကတော့အများအစုကတွေ့ရတာတော့ဟိုတမင်းရွေးချက်ရှိရှိလုံနေတဲ့ဟာမျိုးတွေလည်းပါကောင်းပါနိုင်တယ်ခုနလိုလုံထုံလုံဒီဒီမှာဟိုဒီညွှန်ကြားချက်တွေကဒီထုတ်ပြန်တဲ့ဟာတွေကဒီဟိုပါဘောနော်အရန်မြန်ဆန်းနေတဲ့ကိစ္စမျိုးတွေရှိတယ်ဘောနော်အဲ့လိုဟာမျိုးတွေမှာရကြွေးအဖွဲ့ဝင်နေနေမတိလိုက်တဲ့အခါမှာဆုံးဖြတ်ချက်အမှားမျိုးတွေချမိတာမျိုးလည်းဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော်တစ်ချက်ဖဲကျွန်တော်ဟောတန်တရားဒါကျွန်တော်အနေနဲ့တူဦးတီးတော့အနေနဲ့ဒါမဲဆန္ဒရှင်ပြည်သူအနေနဲ့နည်းတန်တရားရှိနေတဲ့ကိစ္စဥမာဒီမဲချွတ်တယ်မဲပုံချိတ်ပိတ်တဲ့မဲပုံချိုးတွေပြတ်တဲ့ဟာမျိုးပါမျိုးပေါ့တော့ကျွန်တော်အနေနဲ့ဒါမျိုးဆိုရင်တော့ဒီဘယ်လိုပြောမလဲဒါတဲ့တမင်ရည်ရွယ်ချက်ရှိရှိပဲလုပ်နေတာလားဆိုတဲ့ဟာမျိုးတော့ဒါတန်တရားဝင်ပြီလေပေါ့န
ော်ဟုတ်ကဲ့ကိုတမ်းမြတ်ဆိုကတော့ဒီဖြစ်တဲ့အဓိကအခြေခံအကြောင်းရင်းကခုနလိုပညာပေးမှုအားနေတာသင်တန်းပေးမှုသင်တန်းနေပါတယ်လို့ပေါ့နော်စနစ်တကျသူတို့အချိန်ယူပြီးတော့လုပ်တာတွေအားနေခဲ့တယ်လို့ကိုတမတ်ဆိုတာသုံးသပ်တယ်။မမြနနာသင်ကရောဘလို့သုံးသပ်တယ်ဒီလိုအခြေအနေတွေဖြစ်ရတာကအဓိကဘာအကြောင်းကြောင့်အခုလိုအားနေချက်တွေအတန်တွေတော်တော်များများထွက်လာတယ်လို့ကျွန်တော်တို့မမြနနာသင်ယူဆတယ်လေ
။ဟိုကပေါ့အဓိကတော့လေကျွန်တော်တို့ကမဲဆန္ဒရှင်ပညာပေးလုပ်ငန်းကိုလုပ်နေတဲ့အုပ်စုတွေအများကြီးရှိတယ်ပေါ့နော်။အဲသို့တော်လည်းပဲအဲ့ဒီဟာကကျွန်တော်တို့ဘာလဲဆိုတော့အာဒီရွေးကောက်ပွဲနေ့အတွက်ပေါ့ရွေးကောက်ပွဲနေ့မှာဘလို့မဲပေးမလဲအာဒီဘေးဟာဆိုရင်တော့ခိုင်လုံမဲဖြစ်မယ်ပဲမဲဖြစ်မယ်အာနော့ဆတ်တက်ဖြစ်ဒီမဲယုံဖွင့်တဲ့အချိန်ပိတ်တဲ့အချိန်အဲဒါမျိုးတွေပေါ့နော်အဲဆိုတော့ဒီမိုကရေစီစနစ်ရဲ့အဲဒီအခြေခံသဘောတရားတွေဒါမျိုးတွေကိုရက်ဖက်အဖွဲ့စီတို့အများပေးကြတယ်ပေါ့နော်ကျွန်တော်တို့ဒီ New Myanmar Foundation ဆိုတဲ့မဲဆန္ဒရှင်ပညာပေးလုပ်ငန်းလေးလုပ်နေတယ်ပေါ့နော်ဒါပေမဲ့သို့တော့ချွတ်တင်မဲတွက်ကကြတော့ကျွန်တော်တို့ကတကူးတကဟိုအိတ်ပြီးတော့ဒါကိုတိတိမလုပ်ဖြစ်ဘူးပေါ့နော်အဲ့လိုလဲဆိုဒီကောင်ကကြတော့ကျွန်တော်တို့ကဒါ procedure ကိစ္စဖြစ်သွားပြီ။ဖြစ်သွားပြီဆိုတော့ဒါရကြေးကော်မရှင်အနေနဲ့ပို့ပြီးတော့မှဆိုင်သွားပြီပေါ့နော်။ဆိုတော့အဓိကကျတော့ဒီ record ပဲကော်မရှင်အနေနဲ့လေဒါ COVID-19 အခြေအနေမှာဒါသူဒီရကြေးကော်မရှင်တွေကိုသူတင်နန်းပေးမယ်။ပြီးရင်ဒီမဲယုံမှုတွေကိုသူတင်နန်းပေးမယ်ပေါ့နော်။ဒါပေမဲ့ဒီဟာကလည်းပဲကျွန်တော်တို့ကဒီအများကြီးလုံနိုင်နိုင်မယ်လို့မထင်ဘူးပေါ့နော်။ဆိုတော့လုတ်တော့လုတ်တာပဲတနိုင်ငံလုံးမှာလည်းလုတ်တယ်။ဒါပေမဲ့လည်းဒီလိုမျိုးရုပ်တရက်ဖြစ်လာတဲ့အခြေအနေတွေပေါ်မှာဒီဟိုပါပေါ့ဒီစီမံခန့်ခွဲဖို့အတွက်ကြတော့ဒီ ည်းနည်းလေးတော့ခက်ခဲမယ်လို့တော့ထင်တယ်ပေါ့နော်။ဘာလို့လဲဆိုတော့ဟိုမြန်စဘာဖြစ်ကတော့ပုံမှန်တမယိုးကြတင်တဲ့မျိုးပဲတွားတဲ့အခါမှာဒီလိုမျိုး guideline တွေတော့ပြည့်ပြည့်စုံအောင်ရှိမယ်လို့မထင်ဘူးပေါ့လေ။ဒါဆိုတချို့သောကိစ္စရက်တွေကလည်းပြဿနာဖြစ်လာတဲ့ပုံမှန်မူတည်ပြီးတော့သာပိုကောင်းတဲ့အခြေအနေတစ်ခုကိုဖန်တီးပြီးတော့မှဒါကြညာချက်ထုတ်ရတာတို့ပြင်ဆင်ရတာတို့ဒီလောက်ကြရတာဆိုတော့ဒီလိုမျိုးအခြေအနေလေးတွေဖြစ်နေတယ်လို့ထင်တယ်။ဆိုတော့အဓိကအဖြစ်ကတော့ကျွန်တော်တို့ဘာလဲဆိုတော့နောက်ပိုင်းဆိုရင်ကျွန်တော်တို့ကဒီသဘာဝဘေးရဲ့နေရာတို့မဟုတ်ကတ်ယောဂါပေါ့နော်။ဒီတစ်ခုခုအဲပေါ့ဒီဖြစ်မဲ့ဒီဒက်ဇတ်ရှာတစ်ခုခုရှိပြီးဆိုရင်ဒါကျွန်တော်တို့ကဘလိုမျိုးကြွတင်ပြီးတော့မှပုံမှန်ပြင်ဆင်မှုတွေလုပ်မလဲဆိုတဲ့အပိုင်းလေးတွေကိုတော့ဒီရွေးကောက်ပွဲဖြစ်စဉ်မှာထည့်ပြီးတော့မှဒီထည့်သွင်းပြီးတော့မှစဉ်းစားရမယ်လို့ကျွန်မထင်တယ်။နောက်ပြုဆောင်ဆွေးနွေးမှုတွေကိုပို့ပြီးတော့မှလုပ်ရမယ်ပေါ့နော်။ပို့ပြီးတော့မှလုပ်ပြီးတော့ဥမာဆိုလိုချင်တာကတော့အကောင်းဆုံးကဒီလိုမျိုးဒီဟိုပါပေါ့နော်။ဟိုရှုပ်ထွေးနေတဲ့အခြေအနေလို့မဟုတ်ဒီဟိုပါပေါ့ဒီစီမံခန့်ခွဲရတာခက်တဲ့အခြေအနေမှာအကောင်းဆုံးလုပ်တင်တာကတော့ဒီဟိုပါပေါ့ဒီကျတင်မဲပဲဖြစ်ဖြစ်ဗာကိစ္စပဲဖြစ်ဖြစ်လေဒီမဲဆန္ဒရှင်ပြည်သူလူထုတွေဖိတ်ခေါ်တာအရက်ဖက်အဖွဲ့တွေကိုဖိတ်ခေါ်တာပြီးတော့အကုန်လုံးကိုဒါစုဝေးတိုင်မြင်ပြီးတော့မှဘယ်လိုအကောင်းဆုံးလုပ်ကြမလဲဆိုတော့ဒီတိုင်မြင်ခြင်းအဖြစ်တော့ပို့ပြီးတော့မှဒီကောက်မွန်တဲ့နီးလန်းတွေကိုတော့ရှာနိုင်မှာပေါ့နော်အဲ့လိုမျိုးလေးတော့လုပ်ရမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့အခုထိပြောသွားကြတဲ့ဆိုသွားကြတဲ့တွေ့နေမြင်နေရတဲ့အခြေအနေတွေအရဆိုရင်ကုသမြတ်စုရွေးကောက်ပွဲကဟလာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတာဒါအမြဲတမ်းအရေးကြီးတဲ့ကိစ္စပေါ့လက်ရှိဖြစ်ထားတဲ့အခြေအနေတွေအရကျွန်တော်တို့သုံးသပ်မယ်ဆိုရင်2020ပြည်မြောက်ရွေးကောက်ပွဲဒီလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့တကယ်လိုအပ်တဲ့စံချိန်စံညွန်းတွေနဲ့လုပ်နေတဲ့အခြေအနေအလားအလာမျိုးကုသမြတ်စုတို့တွေ့ရပါလား
ကျွန်တော်ကသုံးသပ်တယ်ဆိုတာအထက်ပေါ့နော်နိုင်ငံသမားအများစုကတော့ဒီဝေဖန်ပြောဆိုတာတွေတော့ကျွန်တော်တို့တွေ့မြင်ကြသိနေရတယ်ဒီရှင်ပြိုင်တဲ့ကံမှာတချို့ဟာတွေကဒီရှင်ပြိုင်ခွင့်လိုဟာမျိုးတွေမှာကန့်သတ်မှုတွေချုပ်ချယ်မှုတွေရှိနေတယ်ဆိုတဲ့ဟာမျိုးတွေတော့အများစုအတန်ထွက်နေတာတွေ့ရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေအနေနဲ့တော့ဒီတချို့အချက်လက် information ယူတဲ့အပိုင်းနေမှာ covid-19 အခြေအနေကြောင့်ရောဒီတချို့လုံထုံလုံးဒီပိုင်းအားနေတဲ့အတွေ့အကြုံကြောင့်ကျွန်တော်တို့နေမှာယူတဲ့အခါမှာအခက်အခဲတွေတော့အများစုတွေ့ရတယ်အဲ့တော့ဆိုလိုချင်တာကတော့ဒီလာမယ့်ဒီ2020ရွေးကောက်ပွဲဟာဟိုကျွန်တော်တို့ဟိုဒီလွတ်လပ်ပြီးတန်ရှင်းမြတ်တဲ့ရွေးကောက်ပွဲအဲတခုရဲ့စံချိန်စံနှုန်းဒီနဲ့ဒီပေါ့နော်အညီကျင်းပတဲ့ရွေးကောက်ပွဲအဲဖြစ်ဖို့တော့များမှာပါဒါပေမဲ့အားနည်းချက်တွေကတော့ရှိနေအောင်ပါပေါ့နော်ရှိနေအောင်ပါဆိုတော့ပိုဆိုးတာကကျွန်တော်တို့နိုင်ငံကဒီဒီမိုကရေစီစီကအရင်ကြီးလက်ကျင့်တာအကောင်းတဲ့ဟာမဖြစ်သေးဘူးအဲ့တော့ရွေးကောက်ပွဲဆိုလို့ပြည်သူလူထုရဲ့စိတ်ဝင်စားမှုက2015နဲ့2020မှာအမြင့်တက်ဆုံးဖြစ်ခဲ့တာဟုတ်ဖြစ်ခဲ့တဲ့အချိန်မှာအဲ့တော့ဒီဟာကိုလက်ခံကျင်းပပေးရတဲ့ရွေးကောက်ပွဲကော်မရှင်တွေအနေနဲ့လေသူတို့အနေနဲ့ရှိမှသင်ယူစရာလေ့လာစရာတွေကသူတို့အနေနဲ့ဒီအရင်အားနေတယ်ပေါ့နော်အဲ့တော့ဥပဒေအနေနဲ့ဥပဒေတစ်ခုပြင်မယ်ဆိုတော့အရင်ကဘယ်လို process ဖြစ်ခဲ့တယ်ပြချင်မှုဘယ်လိုဟာကိုစံတမှုလာပြင်မယ်ဆိုတော့ဟာမျိုးတွေသူတို့မှာကိုးကားစရာအချက်လက်တွေအရင်အားနေတယ်အဲ့တော့ကျွန်တော်2020ဒီရွေးကောက်ပွဲမကျင်းပမီပေါ့နော်ကျွန်တော်တို့နီးဥပဒေဥပဒေတွေသူတို့ပြင်ခဲ့တာတွေ့ရတယ်အဲ့တော့ပြောချင်တာကပါလဲဆိုတော့အဲ့တော့အဲ့ဟာတွေကဘယ်အပေါ်မှာသွားပြီးအခြေခံပြီးကြည့်ကြလဲဆိုတော့ဒီ2015ရွေးကောက်ပွဲရလဒ်တွေဒီ report တွေပေါ်မှာပဲအဓိကအခြေခံပြီးတော့အရက်ပက်ဖွဲ့စည်းရဲ့အကြံပြုချက်တိုက်တွန်းမှုတွေဒီနိုင်ငံရေးပါတီအများစုရဲ့တိုက်တွန်းမှုတွေကိုယူပြီးတော့မှပြင်ကြတာကိုတွေ့ရတယ်။အဲ့တော့ဆိုလိုချင်တာကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဒီ2020ရွေးကောက်ပွဲဟာဖြစ်ဖို့တော့အများစုကြိုးစားပြီးတော့လှုပ်ဆောင်နေတာကိုတွေ့ရပါတယ်။အဲ့တော့ဒါပေမဲ့အားနည်းချက်တွေကတော့ရှိနေအောင်ပါပဲပေါ့နော်။ဘာကြောင့်လဲလို့ပြောရင်ဒီမိုကရေစီကအရင်အားကောင်းသေးတဲ့အားကောင်းခိုင်မာတဲ့နိုင်ငံတစ်ခုအဖြစ်သေးတာတကြောင်ပေါ့နော်။ပြီးတော့တချို့ရွေးကောက်ပွဲအဲ့ဒီဥပဒေနည်းဥပဒေတွေအရာအရောပြီးတော့ရော့ဘွယ်ကော်မရှင်အင်းခန့်ထားတဲ့ကိစ္စတွေမှာပါတချို့ဟာတွေကတော့ဝေဖန်ထောက်ပြကြတာတွေကရှိနေကြတာဟုတ်အဲ့တော့ကော်မရှင်ဥက္ကဋ္ဌဦးသမရလည်းခန့်တာမျိုးပေါ့စသည်အပြင်အဲ့လိုမျိုးတွေကထောက်ပြကြတာတွေကရှိနေတာဖြစ်တဲ့အတွက်ကြောင့်မို့ဟိုကျွန်တော်အားနည်းချက်တွေကတော့ရှိနေအောင်ပါပဲဟုတ်ကဲ့
ဟုတ်ကဲ့အမြဲတမ်းလာတင်ရောဒီပုံမှာဘယ်လိုမြင်လဲ
ကျမလေးဟိုပါပေါ့လွတ်လွတ်လပ်လပ်ဟိုပါပေါ့ဒီဦးတဲအနေနဲ့တော့ကျမပြောလိုက်ချင်တယ်ပေါ့နော်ဒီအဖွဲ့အစည်းကိုပူသားမဖြစ်ဟုတ်ဆိုတော့
အမပြောသိပြီ
ဟုတ်ပါဆိုဒီ report ကကြတော့ဒီဟိုဒီ observer report တွေကကြတော့ဒါရွေးကောက်ပွဲအပြီးမှာရာခိုင်နှုန်းနေတဲ့တွေ့တဲ့အခါမှာကြတော့အဆင်ပြေတာတွေမပြေတာတွေလာမှာပေါ့နော်။ဆိုတော့ကျွန်မဟိုတယောက်တည်းအနေနဲ့ဟိုပြောမယ်ဆိုရင်တော့မဲမပေးရတဲ့နေရာတွေမဲဆန္ဒနယ်တွေပေါ့နော်။ဒီရွေးကောက်ပွဲမကျင်းပဖြစ်တဲ့ဒီနယ်မြေတွေများလာတာတွေနောက်ပြီးတော့ဒီလိုမဲဆွဲစည်းရုံးရေးကာလမျိုးမှာဒီလိုလက်စွာဒီဟောပြောစည်းရုံးခွင့်ဒီမရှိတဲ့ကိစ္စမျိုးနော်ဒါမျိုးတွေရှိမယ်။နောက်တစ်ချက်ကကြတော့ဒီဟိုပါဒီ stakeholder တွေအားလုံးရဲ့ဒီသဘောထားဒီရယူမှုတူညီမှုဒီဟိုပါပေါ့နော်အဆင်ပြေမှုတွေပေါ့နော်ဒီဟာတွေကိုကျမတို့ဟိုတိတ်မတွေ့ရဘူးပေါ့နော်အဲတိတ်မတွေ့ရဘူးဆိုတာဖြစ်တဲ့အတွက် ဒီဒီယူကွယ်ကဒီလိုလက်ပြီးတော့တရားမျှတမှုရှိတယ်ဆိုတာကိုဒါအမတန်မှဒါပြောဖို့ခက်မယ်ပေါ့နော်ဘာလို့လဲဆိုတော့ဟိုယူကွယ်နဲ့တနေ့တည်းကိုကြည့်တဲ့အဖွဲ့အစည်းတွေအတွက်ကတော့ဒါโอเคโอเคလိမ့်မယ်ဒါအစဉ်ပြေတယ်ဒါမှတ်ကန်စွာမဲလီကိုရေးတွက်တယ်ဒါသူ့တို့ထုံးလို့နေတိုင်းလုပ်တယ်ပေါ့နော်ဒါပေမဲ့သို့တော်လည်းပဲကျွန်တော်တို့နိုင်ငံမှာကဒီဟိုပေါ့ဥပဒေမူပေါင်းမှာကို ဆိုင်ရုံးနဲ့ပတ်သက်တဲ့အနေအထားမျိုးတွေနိုင်ငံသားတယောက်ရဲ့ဒီအခွင့်အရေးတွေပေါ့နော်ဒီဟာပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဒီပြန်လည်သုံးသပ်ရမယ်ဒီဥပဒေမူပေါင်းတွေကစပြီးတော့မှဒါရှိနေသေးတာဖြစ်တဲ့အတွက်ဒီဟာတော့ကျွန်တော်တို့ဒီလိုချင်တဲ့ဒီရန်နုံးပြေဒီလွတ်လပ်ပြီးတော့ဒီဟာမျှတတဲ့ရွေးကောက်ပွဲတစ်ခုဖြစ်နိုင်မှာတော့မဟုတ်ဘူးလို့တော့ကျွန်မကတော့ထင်တယ်ပေါ့နော်ဒါကတော့ဟိုဘေးအဖွဲ့အစည်းရေလို့မဟုတ်ပဲနဲ့ဒီနိုင်ငံရဲ့ဖြစ်နေတဲ့ဒီအခြေအနေနဲ့ဒီပေးထားချက်ပေါ့နော်ဒီပေးထားချက်ကတော့ဒီလောက်ပဲရှိတယ်ကိုကျွန်မအဲ့လိုထင်တယ်လေ
ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ပါဆရာကျွန်တော်တစ်ခုလောက်များ
ဟုတ်ကဲ့ပြောကိုကိုတက်မဲ့ဆိုပြောပြောကြတာရှိပြော
ကျွန်တော်လည်းဒီအဖွဲ့အစည်းကိုကိုစားမပြုဝဲနဲ့ဆိုရင်တော့ပြောချင်တာလေးရှိတယ်ပေါ့နော်အခုကအဖွဲ့အစည်းကိုလည်းကိုစားပြုတာတော့တချို့နိုင်ငံမှာလောလတ်လတ်ပြောပွားရန်ကဲ
အဲ့တော့
လက်ရှိအေကျွန်တော်တို့စောင့်ကြည့်လေ့လာတဲ့အခါမှာကျွန်တော်တို့တွေ့ရတဲ့အချက်တွေရှိတယ်ပေါ့နော်အဲ့တော့ဒီအဓိကကျွန်တော်တို့အနေနဲ့ဟိုပြောမယ်ဆိုရင်လွတ်တော်ကိုယ်စားလှယ်လောင်းနေရရှင်ပြိုင်ကွင်းလိုဟာမျိုးတွေမှာဟိုမှာတချို့ဟာတွေမှာဒီဘယ်လိုပြောလဲလွတ်လပ်စွာရှင်ပြိုင်ကွင်းပဲပြောမလားဘယ်လိုပြောမလဲဒီဒီအဲ့လိုမျိုးဟာတွေမှာအရန်အားနေတာမျိုးကိုကျွန်တော်တို့အချက်လက်နဲ့တကတွေ့ရတာတွေတော်တော်များများရှိတယ်အဲ့တော့ဥပဒေညဥပဒေအကြောင်းမို့အကန့်အသတ်ချက်တွေအကြောင်းမို့2000ဖွဲ့စည်းပုံဥပဒေတွေကြောင်းမှုလို့ကျွန်တော်တို့အကြောင်းပြချက်ပေးကောင်းရာကောင်းရလိမ့်မယ်ဒါပေမဲ့တချို့လုံးရက်တွေကဒီရွေးကောက်ပွဲဥပဒေအရကဆုံးဖြတ်ချက်တွေဟာတွေအားလုံးရဲ့အတ္တီမူရင်းစီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်တွေကအတ္တီဖြစ်တဲ့အတွက်ကြောင့်တချို့သောလုံဆောင်ချက်တွေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်မှာလုတ်ပိုင်ခွင့်တွေပေးလို့ရတာတွေအများကြီးရှိတယ်ဒါပေမဲ့ဒါတွေကိုသူတို့အနေနဲ့ဒီထိန်းချုပ်ပြီးတော့ဟောပေါ်တော့မပေးဘဲနဲ့လွတ်လပ်စွာရှင်ပြိုင်ခွင့်လိုဟာမျိုးတွေမှာအကန့်အသတ်ဖြစ်နေတာမျိုးတွေဟိုတွေ့နေရတယ်အဲ့တော့ပါလေတော့ဒါကိုဒီလိုအချက်တွေကိုကြည်ချင်းအဖြစ်နဲ့ဒီဒါတို့ကျွန်တော်တူတဲ့အမြင်အရဆိုရင်တော့လက်ပြတရားများတဲ့ရေကောက်ပွဲဖြစ်ဖို့ဟာအမတန်မှအားနည်းပါတယ
်ဟုတ်ကဲ့ပါခုလိုကြကြနနဒီမိစ္ဆာဆွေးနွေးပေးသွားတယ်အမြနနတင်းကိုရောကိုတက်မြတ်ဆူကိုရောအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ
့ကျေးဇူးပါဟုတ်ကဲ့ကျေးဇူးများကြီးတယ
်ရေကောက်ပွဲကိုစောင့်ကြည့်လေ့လာနေကြတဲ့ New Myanmar Foundation ရဲ့အမှုဆောင်ဒါရိုက်တာမမြနနတင်းမန္တလေးတိုင်းခြေဆိုင်ကနောင် Institute ရဲ့အမှုဆောင်ဒါရိုက်တာကိုတက်မြတ်ဆူတို့ပါဝင်ဆွေးနွေးသွားကြတာပါCOVID-19 ရေပေါ်အခြေအနေကြောင့် BOE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းချက်တွေကိုအင်ကာညတိုင်းရိုင်းလေလံအစီအစဉ်တွေမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် BOE စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါ Media ဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့ကမ္ဘာတစ်လောက်ခီးသွားစီစဉ်ကနေကြိုဆိုပါရစေကျမဆွေမြတ်ပါမှာအခုတော့1980ပြည့်နှစ်ပိုင်းတွေကကမ္ဘာကျော်ခဲ့တဲ့ပန်ဒမ်လေယာဉ်စီးအတွေ့အကြုံရအောင်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကိုသွားကြရအောင်မှာစမတ်ကြကြလေယာဉ်နဲ့ခီးသွားခဲ့ကြတဲ့ခေတ်ကအတိုင်းအတွေ့အကြုံရစေဖို့အတွက် Los Angeles မြို့ပြင်နာက Air Hollywood Studio မှာပန်ဒမ်လေယာဉ်ခီးပုံစံတစ်ခုကိုဖန်တီးထားပါတယ်လက်မှတ်ကစလို့ညစာအထိအားလုံးစင်တူအောင်လုပ်ထားတဲ့ပန်ဒမ်ခီးစဉ်အတွေ့အကြုံကိုအခုပဲကမ္ဘာတစ်လောက်ခီးသွားစီခြင်းကနေသွားကြရအောင်ပါရှင်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ထဲက Los Angeles မြို့ပတ်ကွိုင်းမှာရပ်ကွက်မှာရှိတဲ့ Air Hollywood ရုပ်ရှင်စတူဒီယိုမှာ Pan Am လေကြောင်းလိုင်းက Boeing 747လေယာဉ်ပြန်တစ်ခုအတိုင်းကိုပုံစံစင်တူလုပ်ထားပါတယ်။1980ပြည့်နှစ်ပိုင်းတွေတုန်းက Pan Am လေယာဉ်တွေကိုဘာကြောင့်လူတိုင်းစီးကျင်ကြသလဲဆိုတာကိုယ်တိုင်သိမြင်အတွေ့အကြုံရနိုင်ဖို့ရည်ရွယ်လုပ်ထားတာပါ။ခုံတွေစပွဲတွေကဆလို့ပကံခွဲရောက်တွေစပွဲကင်းလက်တော့ပွားတဲ့အထိအားလုံးကပန်ဒမ်လေကြောင်းလိုင်းတွေပေါ်မှာတကယ်တုံးခဲ့တာတွေဖြစ်ပါတယ်။စမတ်ကြကြခီးသွားခဲ့ကြတဲ့ခေတ္တကအတိုင်းချက်ကင်ဝင်နာကဆပြီးတော့လင်းရင်ပြန်ပေါ်မှာကျွေးတဲ့ညစာအထိအားလုံးကိုစင်တူလှုပ်ထားတာပါ။20ရာစုမှာလူသိအများဆုံးအမေရိကန်ကုမ္ပဏီကြီးတွေကတခုဖြစ်တဲ့ပန်ဒမ်လေကြောင်းလိုင်း1992ခုနှစ်မှာပြတ်သွားခဲ့ပေမဲ့ကမ္ဘာမှာကြော်ကြားခဲ့စဉ်ကပေးနိုင်ခဲ့တဲ့ထူးခြားတဲ့လေယာဉ်စီးအတွေ့အကြုံတွေအတိုင်းပန်ဒမ် experience ကိုဖန်တီးထားပါတယ်။1980ပြည့်နှစ်ပိုင်းတွေရုံးကထုတ်ဝေခဲ့တဲ့မဂ္ဂဇင်းတွေဖတ်နိုင်ဖို့အထိအသေးစိတ်တူအောင်စီစဉ်ထားပါတယ
် When you walk in you know everything you come into our Clipper Club and you really you have drinks
တဲဝင်လာပြီဆိုတာနဲ့ပန်နမ်လေယာဉ်ပြန်တဲ့ကိုရောက်လာတဲ့အတိုင်းဖြစ်အောင်လုပ်ထားပါတယ်တောက်ဆရာဖြုံးရမကာတွေရှိတယ်ကိုလိုပဲခီးသွွားဝါနာပါသူတွေတွေ့ရမယ်လေယာဉ်စီးရင်ကြုံရတဲ့အတွေ့အကြုံမျိုးတွေအတိုင်းရစီပါတယ် 1990ခုနှစ်တုန်းကအတိုင်းတသွေးမတင်းလှုပ်ထားတာပါညစာကလည်းဟင်းမိ၅မျိုးနဲ့တဲခင်းပါတယ်ဖက်ရှင်ရှိုးလည်းကြည့်နိုင်ပါတယ်ဖြောပြမှုတွေကဇက်တိုက်ပါပဲဒါကြောင့်လည်းပဲလာဘူးသူတွေကသူ့ရဲ့မိသားစုတွေမိစေတွေကိုခေါ်လာပြီးတော့ပြန်လာနေကြတာပါ
Panam Experience ကိုဖန်တီးထားတဲ့ Air Hollywood ရုပ်ရှင် Studio ဆိုတာကတော့ Hollywood ရုပ်ရှင်တွေထဲမှာလင်းရင်ပြန်တွေနဲ့ပတ်သက်သမျှဇာဝင်ခန်းတွေကိုပြင်ဆင်ပေးတဲ့ Studio ကြီးဖြစ်ပါတယ်။ရုပ်ရှင်၊ရုပ်သံ series နဲ့ကြော်ညာတွေအတွက် setting တွေပြင်ဆင်ပေးနေတာအနည်း40ထက်မနည်းရှိနေပါပြီ။
I had a warehouse not far from here which actually has
အခုတွေ့ရတဲ့747လေယာဉ်ကိုယ်တိုင်ဒီကနေတိတ်မူတဲ့နေရာကကိုရောင်တစ်ခုမှာကျွန်တော်ဆင်လူလောက်ထားတာပါလောက်ဖို့ကင်ဘယ်တယောက်ကတဆင်တက်လက်နဲ့တီးရတော့ကျွန်တော်သူ့ကိုခေါ်ပြပါတယ်သူကလည်းတော်တော်အံ့ဩသွားပါတယ်ဘသူအတွက်ဘာကြောင့်လောက်ထားတယ်လဲပေါ့တကယ်ကကျွန်တော်ဝါသနာပါလို့အပြောလောက်ထားတာပါကျွန်တော်ကိုရောင်တွေကလေယာဉ်ပုံစံတူကို Air Hollywood ကိုယူလာဖို့တက်လက်ကတိုက်တွန်းရကနေအခုမြင်ရတဲ့ Phantom Experience အတွေ့အကြုံကိုဖန်တီးပြတာပါ
တချိန်ကကမ္ဘာထိပ်တန်းရောက်ခဲ့တဲ့ Panam လေကြောင်းလိုင်းခီးစဉ်တွေအတိုင်းအတွေ့အကြုံရရှိဖို့ဖန်တီးထားတဲ့ဒီအစီအစဉ်မှာတော့ LA မြို့ကနေလန်ဒန်မြို့စီသွားတဲ့ခီးစဉ်မျိုးလှုပ်ထားပါတယ်1928ခုနှစ်ကနေ1992ခုနှစ်အထိပြေးဆွဲခဲ့တဲ့ Panam လေကြောင်းလိုင်းကလေယာဉ်မယ်ရီဝစ်ခဲ့ကြတဲ့ခေတ်အလိုက်ဝစ်ဆုံတွေပြတာတဲ့ Fashion Show လည်းပါပါတယ်လေယာဉ်မယ်ရီအဖြစ်တရုတ်ဆောင်ပြသူတွေကိုတကယ် Panam လေယာဉ်မယ်ဟောင်းကြီးတွေကတင်ပြပေးတာပါPanam company မှာလေယာဉ်မဲ24နှစ်လုပ်ခဲ့တဲ့ Maria Gonzalez ကတော့အခုအတွေ့အကြုံကအရင်အချိန်တွေကိုပြန်အမှတ်ရစေတယ်လို့ဆိုပါတယ
် Here we would come and everybody we were like movie stars that was out of
အဲဒီတော့ကတော့လေယာဉ်မဲတွေကရုပ်ရှင်မင်းသမီးတွေလိုပါပဲရှင်ဒီလက်အိတ်ကစားလေယာဉ်မဲဝစ်ဆုံပြည့်စုံဝစ်ပြီးတော့ San Francisco လေစိတ်ထဲရောက်ပြီးဆိုတာနဲ့လူတွေကကျမတို့ကိုဝိုင်းကြည့်ကြတော့တာကိုကိုကိုလည်းထူးခြားတယ်လို့ခံစားရပါတယ်ဘဲမှာတိတ်မရောက်ဘူးတဲ့ Texas ပြည်နယ်ကကောင်မလေးတယောက်တကတော့တကယ့်ကိုစိတ်လှုပ်ရှားစရာပေါ့ရှင်
။ဒါကြောင့်လဲအပတ်စဉ်စနေနေ့တိုင်းညစာပါတဲ့၄နာရီကြာအစီအစဉ်အတွက်ကို booking တွေအပြည့်ပဲလို့ season တွေကပြောပါတယ်။ Hollywood အကျော် Mori ကြော်ကြားသူတွေအနေများတဲ့ LA မှာညစာတဲ့မကထူးထူးခြားခြားအတွေ့အကြုံမျိုးရနိုင်မဲ့စားတောက်ဆိုင်တွေသွားကြတာခက်စားပါတယ်
။ This experience itself is certainly a trend. I think overall
ခက်စားနေရဲ့ရေစီးကြောင်းတစ်ခုတည်းကအတွေ့အကြုံတစ်ခုဆိုတာသိကြပါတယ်။သူမတူထူးခြားတဲ့အတွေ့အကြုံမျိုးရနိုင်မဲ့စားတောက်ဆိုင်သစ်တွေတစ်ခုပြီးတစ်ခုပေါ်လာနေတာတွေ့ရပါတယ်။စပိုမှုကြီးတွေကလည်းဖန်တီးမှုတွေပိုလှုပ်လာကြပါတယ်။နောက်ဘာတွေခက်စားလာအောင်မလဲ။ဘာတွေထွင်လာကြအောင်မလဲဆိုတာကိုလည်းလူတွေကမျက်ချင်မပြတ်စောင့်ကြည့်နေကြတာပါ။အရင်ကလိုတာမန်စားတောက်ဆိုင်သွားညစာစားကြတာမျိုးမဟုတ်တော့ပါဘူး။ဖြော်ပြီးအပိုင်းကိုလည်းလူကျင်လာကြပါတယ်။သူများကိုပြန်ပြောပြစရာထူးခြားတဲ့နေရာမျိုးတွေကိုသွားကျင်လာကျင်ကြတာပါ။ဘလောက်ထူးခြားတဲ့အတွေ့အကြုံရတယ်ဆိုတော့မိတ်ဆွေတငယ်ချင်းတွေကိုပြန်ပြောပြလို့ရနိုင်တဲ့နေရာမျိုးတွေကိုပဲသွားကျင်လာကြပါတယ်
။ Air Hollywood ရုပ်ရှင် Studio တွေကစတိုင်ကြကြလီယင်စီခီး Panam Experience အတွေ့အကြုံရကျင်နေဆိုရင်နှစ်ယောက်စာလက်မှတ်တစ်စုံကို485ဒေါ်လာကနေ885ဒေါ်လာအထိပေးရမှာဖြစ်ပါရဲ့ရှင်။
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်ကွန်မြူနစ်တွေရဲ့ဝါဒဖြန့်နာတွေကိုဆက်လက်တံပြန်ဖိအားပေးနေပါတယ်အမေရိကန်ပြည်တွင်းမှာရှိတဲ့တရုတ်သတင်းမီဒီယာကုမ္ပဏီ6ခုကိုနိုင်ငံခြားအဖွဲ့အစည်းတွေအဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမကြာခင်ကသတ်မှတ်လိုက်တယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပြောဆိုလိုက်ပါတယ်
They are all substantially owned or effectively controlled by a foreign government.
အဲ့ဒီသတင်းဌာနတွေအားလုံးကိုနိုင်ငံခြားအစိုးရတစ်ခုကလုံးဝပိုင်ဆိုင်တာသို့မဟုတ်ထိထိရောက်ရောက်ထိန်းချုပ်နေတာဖြစ်ပါတယ်။ကျွန်တော်တို့ဟာအမေရိကန်ပြည်သူတွေတည်တည်ချာချာသိစေချင်တာပါ။သတင်းအချက်အလက်တွေနားဆင်ကြည့်ရှုသူတွေအနေနဲ့လွတ်လပ်တဲ့သတင်းဌာနရေးသားထုတ်လွှင့်တဲ့သတင်းတွေနဲ့တရုတ်ကွန်မြူနစ်ပါတီရဲ့ဝါဒဖြန့်တဲ့သတင်းတွေကိုခွဲခြားနိုင်အောင်ဖြစ်ပါတယ်။သတင်းတွေကမတူပါဘူးလို့ပြောသွားတာပါ။Foreign Mission Act ဥပဒေအရနိုင်ငံခြားအဖွဲ့အစည်းအဖြစ်သတ်မှတ်လိုက်တဲ့တရုတ်သတင်းဌာန6ခုကတော့ Yichai Global, Jinfan Daily, Shiming Evening News, Social Science in China Press, Beijing Review နဲ့ Economic Daily တို့ဖြစ်ကြပါတယ်။လွန်ခဲ့တဲ့ဆယ်နှစ်အတွင်းအထူးသဖြင့်အထွေထွေအတွင်းမှုရှိချင်းပိန်လက်ထက် CCP တရုတ်ကွန်မြူနစ်ပါတီဟာတရုတ်နိုင်ငံကြောထောက်နောက်ခံပြုသတင်းဌာနတွေကိုကြဲကြဲပြန့်ပြန့်ထိန်းချုပ်နေတာပါ။ပါတီပိုင်းသတင်းမီဒီယာတွေအနေနဲ့ပါတီရဲ့ဆန္ဒကိုပိုက်ထွေးပါတီအာဏာပိုင်တွေကိုဝန်းရံပြီးသူတို့ရဲ့ရေးသားထုတ်လွှင့်မှုတွေဟာပါတီရဲ့မူတွေနဲ့တပြေးညီမှုရှိရမယ်လို့အထွေထွေအတွင်းမှုရှိကိုယ်တိုင်ပြောထားတာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းလွတ်လပ်တဲ့သတင်းမီဒီယာတွေကအမှန်တရားကိုဇောင်းပေးနေချိန်မှာ တရုတ်မီဒီယာတွေက CCP တရုတ်ကွန်မြူနစ်ပါတီရဲ့မူတွေကိုဆွဲကင်နေကြတယ်လို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရ Morgan Odergas ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တရုတ်မီဒီယာ6ခုကိုနိုင်ငံသားအဖွဲ့အစည်းတွေအဖြစ်သတ်မှတ်တဲ့ဆုံးဖြတ်ချက်ကြောင့်အမေရိကန်ပြည်တွင်းသူတို့ရဲ့ရေးသားဖော်ပြချက်တွေကိုကန့်သတ်မှာမဟုတ်ပါဘူး။အဲ့ဒီတရုတ်မီဒီယာဟာတရုတ်ပြည်သူသမ္မတနိုင်ငံထိန်းချုပ်တဲ့သတင်းဌာနတွေဆိုတာကိုအတိအမှတ်ပြုလိုက်တာပဲဖြစ်ပါတယ်။ဇွန်လ22ရက်နေ့က China Central Television, China News Service, The People's Daily နဲ့ The Global Times သတင်းဌာနဖေဖော်ဝါရီလ17ရက်နေ့က Xinhua News Agency, China Global Television Network,China Radio International, China Daily Distribution Corporation နဲ့ Haitian Development USA သတင်းဌာနတွေကိုနိုင်ငံသားအဖွဲ့အစည်းတွေအဖြစ်သတ်မှတ်ခဲ့ပြီးနောက်အခုတရုတ်မီဒီယာ6ခုကိုထပ်ဖြည့်သတ်မှတ်တာဖြစ်ပါတယ်။နိုင်ငံသားအဖွဲ့အစည်းအဖြစ်သတ်မှတ်ခံရတဲ့မီဒီယာတွေအနေနဲ့ American ပြည်ထောင်စုမှာသူတို့အစိုးရရဲ့သတင်းဖော်ပြချက်တွေကိုပိုပြီးပွင့်လင်းမြင်သာမှုရှိအောင်လိုက်နာဖို့လိုအပ်ပါတယ်။ကျမတို့ရဲ့ရည်မှန်းချက်က American ပြည်ထောင်စုရဲ့သတင်းလွတ်လပ်ခွင့်ကိုကာကွယ်ဖို့ဖြစ်ပါတယ်။သတင်းတွေကလွတ်လပ်တဲ့သတင်းဌာနတွေလားအကောက်ကြံတဲ့နိုင်ငံသားအစိုးရတွေစီရလားဆိုတာကိုအမေရိကန်ပြည်သူတွေစိတ်ချလက်ချကွဲကွဲပြားပြားသိရှိစေဖို့ဖြစ်ပါတယ်အမှန်တရားကိုတန်ဖိုးထားတဲ့သူတွေအတွက်ပွင့်လင်းမြင်သာမှုကအန္တရာယ်မပေးပါဘူးလို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရ Morgan Odergas ပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်မြန်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုကတော့နောက်ဆုံးရသတင်းတွေကိုအချင်းချုပ်ပြီးတင်ပြပါမယ်အမေရိကန်ရဲ့လက်ရှိသမ္မတဒေါ်နယ်ထရန့်ကိုနောက်၄နှစ်အတွက်သမ္မတအဖြစ်ဆက်ပြီးထားမလားဒါမှမဟုတ်လဲဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုရွေးချယ်မလားဆိုတာကိုဆုံးဖြတ်ဖို့အတွက်အင်ကာနေမှာတန်ပေါင်းများစွာသောအမေရိကန်နေမဲထွက်ထဲကြပါတယ်။အခုအတန်လွှင့်နေချိန်မှာတော့နိုင်ငံတော်မှာဆက်ပြီးတော့မဲပိနေကြဆဲဖြစ်ပြီးမဲယုံထွေးလဲမပိတ်ကြသေးပါဘူး။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါပြန့်နှံ့ဖြစ်ပွားနေတဲ့ကာလအတွင်းရွေးကောက်ပွဲအတွက်ကြိုတင်မဲပိသူက96သန်းကျော်ရှိပါတယ်။ဒါအဆိုရင်2016ရွေးကောက်ပွဲတုန်းကမဲထက်သူစုစုပေါင်း139သန်းရဲ့၃ပုံ၂ပုံကျော်အရေးအတွက်လည်းဖြစ်ပါတယ်ရှင်။အမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်ကိုအနှောက်ယှက်ပေးဖို့အမေရိကန်မလိုလားသူတွေကကြိုးစားမယ်ဆိုတဲ့အရေးလက္ခဏာတွေရှိတော့လည်းပဲဒီလိုနှောက်ယှက်ပေးဖို့လုပ်တာတွေမအောင်မြင်မှုကိုလည်းအစိုးပိုင်းအထောက်အထားတွေကပြသနေပါတယ်။ပြည်ပကနှောက်ယှက်ဟန်တားမှုတစ်ခုကအခုကျင့်ပတဲ့ရွေးကောက်ပွဲမဲပေးမှုကိုထိခိုက်သက်ရောက်မှုမျိုးမတွေ့ရကြောင်းအမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးဌာနယာယီဝန်ကြီး Chad Wolf ကမဲယုံနေစာဖွင့်ပြီးနိုင်ရီပိုင်းအတွင်းလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာနိုဝင်ဘာလ3ရက်နေ့မှာ1198ယောက်ထပ်တိုးပါတယ်ဓာတ်ခွဲနမူနာစုစုပေါင်း 13,642 ခုစစ်ဆေးခဲ့တာဖြစ်ပါတယ် VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်းသတင်းအစီအစဉ်ကတော့ဒီလောက်ပါပဲရှင်အမေရိကန်သမ္မတရွေးကောက်ပွဲရဲ့နောက်ဆုံးရမဲရလတ်တွေအပါအဝင်သုံးသပ်ဆွေးနွေးချက်တွေကို VOE ရဲ့ website စာမျက်နှာ bami.voenews.com နဲ့ VOE ရဲ့ Facebook စာမျက်နှာနောက် VOE ရဲ့ရုပ်သံအစီအစဉ်တွေမှာလည်းဇက်တိုက်တင်ဆက်ပေးသွားမယ်အကြောင်းသောရရှင်တို့ကိုအသိပေးလိုပါတယ်ရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ကြပါစေ VOE ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.